Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်မေလ19ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမအီတန်းစင်ပါရှင်Texas Pine Centerfield မြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်သူငယ်ကိုလူသတ်မှုနဲ့တရားစွဲဆိုလိုက်ပါတယ်။ကျူးဘားနိုင်ငံဟာဗာဒါမြို့တော်ကနေပြက်ကျတဲ့လေယာဉ်ပေါ်ကပါလာတဲ့သူ100ကျော်သေဆုံးပြီးတော့ကင်ဆယ်နိုင်ခဲ့တဲ့3ယောက်ကလည်းအရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်။ပြည်ထောင်ပြည်မာကြီးရဲ့မြီးတော်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်သံမင်းသမီးမက်ဂန်မာကဲတို့ရဲ့လက်ထက်မင်္ဂလာပွဲကိုတကမ္ဘာလုံးကစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြပါတယ်။ဒီလိုသတင်းတွေကိုတော့နားလည်နေတူတင်ဆက်ပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှုနဲ့မြန်မာရပ်ဖက်အဖွဲ့အစည်းတွေဒီကနေ့တွေ့ဆုံခဲ့ပါတယ
် That is a key part of democracy. So USAID and the work that we do around the world we support the rights
မြန်မာဒီမိုကရေစီရှင်သန်ရေးသတင်းသမားတွေအချက်လက်ရရှိရေးဆရာတို့ရဲ့အခွင့်အရေးတွေတက်နိုင်သမျှဖြည့်ဆည်းပေးသွားမယ်လို့ USAID ကပြောဆိုလိုက်တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတော်မှတ်စုအစီအစဉ်မြန်မာတခွင်အစီအစဉ်နဲ့ဒုတိယဝိုင်းနာရီဝက်မှာတော့စနေညတရက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုမက်ဤတန့်စင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
Texas Pine Centerfield မြို့ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas Pine တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲဆိုလိုက်ပါပြီ။တနက်နေ့ဝင်ပစ်ခဲ့တဲ့သူက Dimitrio Bakuchi ဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုထားပြီးတော့တောက်ချာနေမနဲ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသူကျောင်းသားတွေကပြောပါရယ်။တနက်နေ့ဝင်ပစ်တဲ့သူလို့တန်တရားရှိထားသူရဲ့နေအိမ်ကားတစ်စီးနဲ့ပြစ်ခတ်မှုဖြစ်တဲ့ Santa Fe အထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေရမှာတော့လက်လုံပလင်းဘုံတစ်လုံးကိုအပါဝင်ထောက်ဟုတ်ခွေပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါရယ်ခုခါမှာလူတက်မှုဆွဲချက်နဲ့ဖမ်းဆီးထားတဲ့သူကိုကနဦးကတော့ကျောင်းမှာတနက်နေ့ဝင်ပစ်ပြီးရင်သူ့ကိုယ်သူတက်တယ်ဖို့ရည်ရွယ်ထားပေမဲ့လည်းခုကိုယ်ကိုတက်တယ်ရဲတဲ့တက်တယ်မရှိခဲ့ဘူးလို့ဖမ်းမိပြီးတဲ့နောက်ရဲတပ်ဖွဲ့ကိုပြောခဲ့တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူး Abbott ကပြောပါရယ်ပြစ်ခတ်မှုမှာတနက်နှစ်လက်ကိုအသုံးပြုခဲ့ပြီးတော့ဒီတနက်နှစ်လက်စလုံးဟာသူ့ရဲ့ဖခင်ပိုင်းနာဖြစ်တယ်ဆိုပြီးတော့ Abbott ကပြောပါရယ်ဒါပေမဲ့လေတားဖြစ်သူတနက်ယူသွားတာကိုသူ့အဖေကသိသလားဆိုတော့ကိုရောရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဘာကြောင့်ခုလိုပြစ်ခတ်တယ်ဆိုတာကိုလည်းမသိရသေးပါဘူး။အဲ့ဒီပြစ်ခတ်မှုကြောင့်ကျောင်းသားအများစုအပါဝင်လူ၁၀ယောက်ထက်မနည်းသေးဆုံးပြီးတော့နောက်ထပ်၁၀ယောက်လောက်လည်းဒဏ်ရာရသွားပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆွဲစီယုံရေးအဖွဲ့မှသူ့ကိုထောင်ချောက်ဆင်ဖို့အတွက်အမေရိကန်တရားရေးဌာနကတရှိုးရေးဆီလုတ်ခဲ့တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကမန်ချမမမယ်လို့သူ့ရဲ့ရှင်းတွေကပြောထားတာပါ။သမ္မတထရမ့်ကဒီလိုတရှိုးလုပ်မှုမျိုးဘယ်တော့မှမဖြစ်ခဲ့တယ်လို့သူ့အလဲကြမှာအကွက်ချကြံစည်တာဖြစ်တယ်ဆိုပြီး Fox သတင်းတင်ဆက်သူ David Esman ရဲ့အပြောကိုကူးကားပြီးတော့ Twitter စာမျက်နှာမှာရေးသားခဲ့တာပါ။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့ရှင်းတွေ Rudy Giuliani ကတော့သူ့ရောသမ္မတထရမ့်တို့ကပါဒီတရှိုးလုပ်မှုကိုအတိအကျသိမှထားပေမဲ့လည်းဒီသဘောမျိုးပြောဆိုနေရတွေကိုအချိန်အတော်ကြာအောင်ကြားနေရတဲ့အကြောင်း CNN သတင်းဌာနကိုပြောဆိုခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နောက်ဆက်မှုကိုစုံစမ်းတဲ့ FBI ရဲ့သတင်းရင်းမြစ်ကိုထုတ်ဖော်ဖို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican Party ဝင် David Nunes ကတောင်းဆိုခဲ့တာကိုနိုင်ငံရေးလူမှုရေးနဲ့ယဉ်ကျေးမှုအကြောင်းအလေးပေးဖော်ပြတဲ့ The National Review Magazine ကဒီလအစောပိုင်းမှာဖော်ပြခဲ့တာပါ။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီက Democrat အမတ် Mark Warner ကတော့သတင်းရင်းမြစ်တွေကိုကောက်ွယ်ရဖို့အလွန်အရေးကြီးတာကြောင့်အဲ့ဒီလိုတောင်းဆိုမှုမျိုးတွေကိုတောက်ကြားနေမှာကန့်ကွက်ပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်အနည်းဆုံးအရက်သား10ယောက်သေဆုံးပြီးတော့အယောက်40ကျော်ထဏ်ရာရခဲ့တဲ့အကြောင်းပြည်내တာဝန်ရှိသူတွေက VOA ကိုပြောပါရယ်။မြို့တော်ဂျလာလာဘတ်မှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ခရစ်ကတ်ကစားပွဲကျင်းပနေတဲ့ချိန်ညနေပိုင်းမှာဒီခရစ်ကတ်အားကစားကွင်းမှာပဲပောက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းနန်ဂါရာပြည်내အရှေ့ပိုင်းဆိုင်ရာအကြီးအကဲကပြောပါရယ်။ဒေသစံတော်ချိန်ည7နာရီခွဲလောက်မှာဒီအားကစားကွင်းထဲမှာပောက်ကွဲမှု3ခုဖြစ်ခဲ့တယ်လို့လည်းပြောပါရယ်။မွတ်စလင်တို့ဥပုပ်တီလာယူတဲ့ရာသီရမဒန်လမှာကျင်းပတဲ့ရမဒန်ဖလားသစ်ကိုလူတဲ့ခရစ်ကတ်ပွဲစဉ်တွေကိုဦးစီးစီစဉ်တဲ့သူဟာဒယာတူလာဆာဟာကမာဝါလ်ကလည်းသေဆုံးသူတွေကတယောက်ဖြစ်ပါတယ်။အသက်မသေးတဲ့ဘဲနဲ့ထိခိုက်သူတွေကတော့ဒဏ်ရာပြင်းထန်ရခဲ့တဲ့အကြောင်း VOA ကိုပြောပါတယ်။ဘလို့ပောက်ကွဲမှုလဲဆိုတာကိုသိဖို့အတွက်တာဝန်ရှိသူတွေကစစ်ဆေးနေဆဲဖြစ်ပြီးတော့အခင်းဖြစ်ရနေရမှာလဲစစ်ဆေးဖို့အတွက်ရဲတွေရောက်နေတဲ့အကြောင်းသတင်းတောက်တွေကပြောပါတယ်။ဒီပောက်ကွဲမှုတွေကိုဘသူကမှသူတို့ရဲ့လက်ချက်ဆိုပြီးတော့ထုတ်ဖော်ပြောဆိုတာမရှိသေးပေမဲ့လဲ IS တွေကြွားတွေကဒီပြည်နယ်ထဲမှာဒီလိုတိုက်ခိုက်မှုတွေလုပ်လို့ရှိတဲ့အတွက်ရဲတွေကတော့ဒါ IS တို့လက်ချက်ဖြစ်နိုင်တယ်ဆိုပြီးတော့တန်ညာရှိနေကြပါတယ်
အီရတ်စစ်ပွဲအတွင်းအမေရိကန်တို့ကိုတိုက်ခိုက်ခဲ့သူလည်းဖြစ်အချင်းကရရှိရိုက်ပါသာရေးကောင်းဆောင်လည်းဖြစ်တဲ့မတ်စတာဒါအယ်ဆဒါဦးဆောင်တဲ့အဖွဲ့ကအီရတ်နိုင်ငံပါလီမန်ရွေးကောက်ပွဲမှာအမတ်နေရာအများဆုံးရသွားတယ်လို့အီရတ်ရွေးကောက်ပွဲကော်မရှင်ကဒီကနေ့စနေနေ့မှာပြောပါရယ်အီရတ်ကွန်မြူနီတီနဲ့မဟာမိတ်ဖွဲ့ထားတဲ့အယ်ဆဒါရဲ့ Marching Toward Reform မြန်မာပါတီကအမတ်နေရာ54နေရာမှာအနိုင်ရလိုက်တာပါThe Conquest Alliance Party ကအမတ်နေရာ48နေရာနဲ့ဒုတိယလိုက်ပြီးတော့ဝင်းကြီးချုပ် Haider El Abadi ဦးဆောင်တဲ့ Victory Alliance Party ကတော့အမတ်နေရာ42နေရာနဲ့တတိယနေရာမှာရှိပါတယ်။ El Sada ဟာပါလီမန်အမတ်နေရာအတွက်ဝင်ရောက်ရွေးခန္ဓာမဟုတ်တဲ့အတွက်ဝင်းကြီးချုပ်တော့ဖြစ်လာနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့ညမောင်းပါတီရဲ့အကြီးအကဲတစ်ယောက်အနေနဲ့အီရတ်အစိုးရဖွဲ့စည်းရေးအပြန်လာညှိနှိုင်းတဲ့နေရာမှာအဓိကအခန့်ကဏ္ဍကပါဝင်မှာပါ။မေလ12ရက်မှာကျင်းပတဲ့ရွေးကောက်ပွဲကို Electronic စနစ်နဲ့ပြုလုပ်ခဲ့တာဖြစ်တဲ့အတွက်ဒီစနစ်မှာအပြစ်အနာစာရှိမရှိဆုံးဖြတ်ဖို့မဲရလာတွေကိုချက်ချင်းမထုတ်ပြန်မဲ့ထိန်းထားခဲ့တာပါ။အက်ဆာဒါရဲ့ပါတီကမထင်မှတ်ပဲရွေးကောက်ပွဲမှာအနိုင်ရခဲ့ပေမဲ့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအီရတ်ရဲ့ရွေးကောက်ပွဲရလဒ်ကိုလေစာလိုက်နာမယ်လို့တည်တည်မှအစောပိုင်းမှာပြောဆိုထားပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ
ကူဘာနိုင်ငံဟာဗာနာမြို့တော်ကဟိုဇေမာတီနိုင်ငံတကာလေဆိပ်ကနေထွက်ခွာလာတဲ့ခီးသည်တင်လေးတစ်စင်းပြန်တန်းပြီးတော့မကြခင်မှာပြတ်ကျခဲ့တဲ့အတွက်လူတရာကျော်သေဆုံးခဲ့ရပါတယ်။လေယာဉ်ပျက်စီးပြီးကြားထဲကနေအသက်ရှင်သေးတဲ့သူ၃ယောက်ကိုမင်းဆွဲထုတ်ခဲ့ရပြီးတော့စီးရုံတင်ကူတာပေးနေတာမှာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကူဘာနာတီအဗီယက်ရှင်လေချောင်းလိုင်းကလေယာဉ်ခီးစင်မှန် DMJ0972 ဟာဟိုဇေမာတီလေဆိပ်ကနေပြီးတော့နိုင်ငံအရှိပိုင်းဟိုလကင်းမြို့ကိုအသွာလင်းရင်ပြတ်ကျခဲ့ရတယ်ဖြစ်ပါတယ်။လင်းရင်ပြတ်မကျခင်လင်းရင်ပြတ်ဟာရုတ်တရက်ကွေ့ခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်။လင်းရင်ပြတ်ကျတဲ့နေရာကိုကျူဘာသမ္မတမီကယ်ဒီယက်စ်ကနယ်သွားကြည့်ခဲ့ပြီးတော့မိလောင်တာတွေကိုညှိပြတဲ့အကြောင်းနဲ့ဒေသုံးသူတွေကဘသူပဲဝါဆိုတာကိုစစ်ဆေးပြီးပြီဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။လင်းရင်ပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွင့်ထားတဲ့အကြောင်းလည်းသူကပြောပါတယ်။737အမျိုးသားလင်းရင်ကိုမက္ကဆီကိုနိုင်ငံကနေငှားရမ်းထားတာဖြစ်ပြီးတော့လင်းရင်အမှုထမ်းတွေကလည်းမက္ကဆီကိုနိုင်ငံကဖြစ်တယ်လို့သတင်းတွေမှာဖော်ပြနေပါတယ်။
ကွန်ဂိုဒီမိုကရက်တစ်ပြည်သူသမ္မတနိုင်ငံအနောက်မြောက်ပိုင်းမှာအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်မမှုဟာပြည်သူလူထုအတွက်အလွန်အန္တရာယ်များပေမဲ့နိုင်ငံတကာကစိုးရိမ်ရမယ့်အရေးပေါ်အခြေအနေတော့မဟုတ်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကပြောပါရယ်ရောဂါပြန့်ပွားမှုကြောင့်လူ25ဦးသေဆုံးခဲ့တယ်လို့တိရဲမှာကျန်းမာရေးဝန်ထမ်း3ဦးလည်းပါဝင်ပါတယ်အီဘိုလာရောဂါကူးစက်ခံရသူအဖြစ်တန်ရာရှိခံရသူ45ဦးမှာ14ဦးကိုတော့ WHO ကအတည်ပြုထားတာပါမေလ10ရက်နေ့မှာအီဘိုလာရောဂါပိုးပြန့်တွေ့ရှိခဲ့တဲ့ဘီကိုရိုအရာကနေရောဂါပြန့်နှံ့သွားတယ်လို့ WHO အရေးပေါ်ကော်မတီဥက္ကဋ္ဌရောဘတ်စတီဗန်ကပြောပါရယ်မာဘန်တာကာမြို့ပေါ်မှာလည်းယောဂါပိုးကုသခံထားရသူအနည်းငယ်တွေ့ရတယ်လို့လည်းသူကပြောပါရယ်တချိန်ထဲမှာပဲကွန်ဂိုနိုင်ငံရဲ့အိန္ဒိယနိုင်ငံ၉နိုင်ငံကိုယောဂါပြန့်ပွားသွားနိုင်ကြောင်း WHO ကသတိပေးထားပါရယ်အထူးသဖြင့်ယောဂါကုသနိုင်ခြင်းများတဲ့ကွန်ဂိုနဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကတော့ထောက်ပံ့ရေးပစ္စည်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုပေးပို့ထားတယ်လို့စတီဗန်ကပြောပါရယ်2014ခုနှစ်မှာဒီယောဂါပိုးအကြီးအကျယ်ပြန့်ပွားခဲ့တာကြောင်းအနောက်အာဖရိကနိုင်ငံတွေမှာလူပေါင်းတစ်ထောင်ကျော်သေဆုံးခဲ့ပါသေးတယ်
ပြည်ထောင်စုမြကြီးရဲ့မြေတော်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်သံမင်းသမီးမေဂန်မာကယ်တို့ရဲ့လက်ထပ်မင်္ဂလာပွဲကိုလန်ဒန်မြို့ပြင်ကဝင်စာရဲတိုက်မှာကျင်းပခဲ့တာကိုတကမ္ဘာလုံးကစိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြပါတယ်။မင်္ဂလာဆောင်ပြီးတော့ထွက်လာတဲ့သတို့သားနဲ့သတို့သမီးတို့စုံတွဲကိုပရိသတ်တွေကလည်းအားရဝမ်းသာအော်ဟစ်ပြီးတော့ကြိုဆိုခဲ့ကြပါတယ်။ကျမ်းမာရေးအခြေအနေကြောင့်မေဂန်မာကယ်ရဲ့ဖခင်ဖြစ်သူကမင်္ဂလာပွဲကိုမတက်ရောက်နိုင်လို့သတို့သမီးရဲ့မိခင်မဲ့မင်္ဂလာပွဲမှာရှိနေခဲ့ပြီးတော့သတို့သမီးကိုမင်္ဂလာဆင်မြင့်စီကိုခေါ်လာပေးရမယ်ဖခင်ရဲ့နေရာမှာတော့သတို့သားဖြစ်သူမင်းသားဟယ်ရီရဲ့ဖခင်မဲတော်အင်ရှိဆန်ဝေလာမင်းသားချားလ်စ်ကခေါ်လာပေးခဲ့ပါတယ်။တော်ဝင်မင်္ဂလာပွဲကိုကိုယ်တိုင်မျက်မြင်တွေ့နိုင်ဖို့တကွာလုံးကခီးသွားတယ်လေ။တမိုင်းဝင်ဝင်စာမြို့မှာရောက်ရှိနေကြတဲ့အပြင်အဲ့ဒီကိုကိုယ်တိုင်မသွားနိုင်တဲ့သူတွေကလည်းရုပ်မြင်သံကြားနဲ့အင်တာနက်အွန်လိုင်းတို့ကနေတဆင့်တိုက်ရိုက်ထုတ်လင်းပြသမှုတွေကိုစောင့်ကြည့်ခဲ့ကြပါတယ်။ဗီဒီယိုနိုင်ငံရဲ့ရေးပါဆုံးမင်္ဂလာပွဲလို့ပြောနိုင်တဲ့ဒီမင်္ဂလာပွဲအတွက်ထောင်ထဲချတဲ့လုံခြုံရေးရဲဝန်ထမ်းတွေကိုတွန်းပြင်ချထားခဲ့ပါတယ်။မင်းသားဟယ်ရီနှင့်ချင်းခံခဲ့တဲ့ဝင်စာရဲတိုက်ထဲက14ရာစုလက်ရာ Saint George ဘုရားကျောင်းမှာဒီကနေ့ ဗီတိန်ဆန်တော်ချိန်မွန်းတဲ့ချိန်မှာဒီမင်္ဂလာပွဲကိုကျင်းပခဲ့တာဖြစ်ပါတယ်။သတို့သားနဲ့သတို့သမီးတို့ရဲ့ဒိုက်ရိုက်တိကျွမ်းရင်းနှီးရသူပရိသတ်600လောက်ကိုပဲမင်္ဂလာခမ်းနားကိုဖိတ်ကြားခဲ့တာဖြစ်ပြီးတော့နောက်ပြည်သူ2500ကျော်ကိုတော့မင်္ဂလာပွဲတက်သူတွေကိုမြင်နိုင်တဲ့ဝင်းစာရဲလိုက်ခြံဝင်းတွေကိုလာရောက်ခွင့်ပေးထားပါတယ်။
စနေနေ့ညမြန်မာစံတော်ချိန်10:45မိနစ်မှာ FA Cup ဘောလုံးပွဲကို Premier League ထိပ်တန်းကလပ်အသင်းတွေဖြစ်တဲ့ Manchester United နဲ့ Chelsea တို့ရှင်းပြန်ကစားကြမှာပါ Manchester United အသင်းဟာမကြာခင်ကမှပြီးသွားတဲ့ Premier League ရာသီမှာ80သမတ်နဲ့အဆင့်နဲ့ရပြီးတော့ပြီးခဲ့တဲ့နှစ်ကဖလားရတဲ့ Chelsea အသင်းကတော့အမှတ်90နဲ့အဆင့်9နဲ့ရပဲရပါတယ်ပြီးခဲ့တဲ့ဘောလုံးပြိုင်ပွဲရာသီမှာဖလားတစ်လုံးမှမရသေးတဲ့ဒီနှစ်သင်းစလုံးအတွက်အခုပွဲဟာတခုတည်းတော့ Champion ဖလားကိုအနိုင်ရဖို့ကြိုးစားမယ်နောက်ဆုံးအခွင့်လာမယ်ဖြစ်ပါတယ်ဒါအပြင်နီးပြားတွေဖြစ်တဲ့ Mourinho နဲ့ Conte တို့အတွက်လည်းတော်လေးဖြစ်အားများတဲ့ပွဲလို့ဆိုရမှာဖြစ်ပါတယ
်စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဲဤတန့်စင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ဒီမိုကရေစီရှင်သန်ထွန်းကားရေးအတွက်သတင်းသမားတွေအနေနဲ့သတင်းအချက်အလက်တွေရရှိဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေကိုတက်ဆွမ်းသမျှဖြည့်ဆွန်းဆောင်ရွက်ပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်လက်ရှိ NND အရက်သားအစိုးရလက်ထက်မှာတော့အရင်ကထက်အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာတွေပေါ်ဖိနှိပ်မှုပိုများလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာသမားတွေကထောက်ပြပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခသတင်းပေးပို့ထားပါတယ
်အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးကဲမက်ဂရင်းကမြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့တွန်းအားပေးဆောင်ရွက်သွားမယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ
် But it is all part of a strong vibrant democracy access to information for peopleThe rights of journalists to be able to report what they hear, what they see, what they learn.
ဤသူလူထုအတွက်သတင်းအချက်အလက်တွေရရှိရေးဆိုတာဟာဒီမိုကရေစီရှင်သန်ထွန်းကားရေးရဲ့အစိတ်အပိုင်းတစ်ခုပါ။သတင်းသမားတွေရဲ့အခွင့်အရေးဆိုတာဟာသူတို့ကြားသမျှမြင်သမျှသူတို့လေ့လာစုံစမ်းထားသမျှတွေကိုသတင်းရေးသားဖော်ထုတ်နိုင်ခွင့်ရရှိကြဖို့ဖြစ်ပါတယ်။အဲ့ဒါကဒီမိုကရေစီရဲ့အဓိကကျတဲ့အစိတ်အပိုင်းတစ်ခုဖြစ်နေတာပါ။ဒါကြောင့်မို့လို့ကမ္ဘာတစ်လွှားမှာကျွန်တော်တို့ USAID ကသတင်းသမားတွေရဲ့အခွင့်အရေးတွေအရသာလူအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေကိုကျွန်တော်တို့တက်ဆွမ်းသမျှဖြည့်ဆည်းဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူအဖွဲ့အစည်းအတွက်အလွန်အရေးကြီးတဲ့စိန်ခေါ်မှုတွေကိုကူညီဖြည့်ရှင်းဖို့အတွက်ဒီလူတွေရဲ့အတန်တွေဟာအင်မတန်အရေးကြီးတယ်ဆိုတာကိုကျွန်တော်တို့ယုံကြည်ကြလို့ပဲဖြစ်ပါတယ
်။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကြက်တဲတွေကြောင့်အမေရိကန်ပြည်ထောင်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ကျောင်းပြန်ဆုတ်လိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာအမေရိကန်အေဂျင်စီရဲ့အကြီးအကဲကပြောဆိုထားပါတယ်။ဒီအကြက်တဲတွေကြောင့်အတားအဆီးတစ်ခုရှိနေပေမဲ့အနာဂတ်မှာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလဲသူကပြောဆိုထားပါတယ်။လက်ရှိအစိုးရပိုင်းအနေနဲ့အရင်ကထက်အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာပေါ်ဖိနှိပ်မှုတွေပုံများလာတယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာတွေဘက်ကထောက်ပြမှုတွေရှိနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာများကွန်ရက်ကအလုတ်အမှုဆောင်ကိုစရာလှိုင်ကတော့
အစိုးရကမီဒီယာတွေနဲ့ပုံပေါင်းဆောင်ရွက်မှုကအရင်ကထက်ဆိုင်ပိုနည်းလာတွေ့ရတယ်။နောက်ဆုံးပြည့်ကြည့်မယ်ဆိုရင်ကျွန်တော်ပြီးခဲ့တဲ့ရပိုင်းဖြစ်ခဲ့တဲ့တောင်မေအိုးရှင်မှာဆန္ဒပြတဲ့အချိန်ပေါ့နော်။တာဝန်ကျတဲ့ရက်တက်ဖွဲ့ဝင်တွေရှိတယ်။ဆိုတော့ဒီနောက်မှာရက်ဝတ်တွေနဲ့ကျွန်တော်တို့ကိုအဲဒီသတင်းစာဆရာတွေကိုရိုက်ပါနှက်ပါဖမ်းပါလို့ပြောနေတာဒီကိုဥပဒေမဲ့ချိန်ချောက်မှုတွေကိုဒီဥပဒေစိုးမိုးတာဝန်ရှိတဲ့ရဲတွေကိုလည်းကြည့်နေတာပေါ့နော်မီဒီယာသမားကတော့သတင်းဖြစ်တဲ့နေရာသွားမယ်သူတွေ့တဲ့ဟာကိုသူ့ရဲ့အင်ဂယ်ကသူတင်ပြမှာပဲအဲသတင်းမှားတယ်ဆိုရင်သတင်းမှန်ထွက်လာအောင်လို့ကျွန်တော်တို့ကခုနကဒီမီဒီယာ environment ကိုကျွန်တော်ကချက်ပေးဖို့လုပ်တယ်တက္ကသိုလ်ကမီဒီယာနဲ့ကိုဆက်ဆိုနေပါဆိုတာနဲ့လှမ်းသွားတယ်ဝေးသွားတယ်
USA ရဲ့ပံပိုးမှုဟာအရက်ဖက်လူထုအခြေပြုအဖွဲ့အစည်းတွေအတွက်အထိုက်အလျောက်အကျိုးတက်ရောက်မှုရှိတယ်လို့Triangle Woman အမျိုးသမီးအဖွဲ့တာဝန်ခံ McKinley ကတော့အခုလိုပြောဆိုလိုက်ပါတယ်
။ဘလောက်ထိထိရောက်လဲဆိုတာကတော့အင်တန်မှအချိန်အတိုင်းတာတိုးသေးတယ်။ဒါပေမဲ့သူတို့လုပ်နေတဲ့ခု project တွေဒီရက်ရွာတဲ့အထိရောက်အောင်လုပ်ဖို့အတွက်အားပေးတယ်၊ကူညီပေးတာဖြစ်တဲ့အတွက်တော့အရင်တုန်းကပုံစံတွေနဲ့မတူဘဲနဲ့ထိရောက်မယ်လို့ထင်တယ်
။ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကတော့မြန်မာနိုင်ငံရဲ့လူခွင့်ရေးစံနှုန်းတွေကမေကွန်းထုတ်စရာတွေရှိလာတဲ့အတွက်တုံ့တက်ဖို့လိုအပ်လာပြီလို့ဆိုပါတယ
်။အခုကစပြီးအစိုးရကိုထောက်ပံ့ရေးအစီအစဉ်တွေကိုသူတို့ပြန်လည်စဉ်းစားတုံ့တက်ရတော့မယ်ပေါ့။မြန်မာနိုင်ငံကိုရှေ့ဆက်ပြီးတော့ဒီအကူအညီအမေရိကန်ပြည်သူတွေကပေးတင်သလားမပေးတင်သလားဆိုတဲ့ကိစ္စ
စားသုံးသူကာကွယ်ရေးအဖွဲ့ကအမှုဆောင်ဦးမောင်မောင်အခုလိုပြောဆိုလိုက်ပါတယ
်။ပံ့ပိုးတာတဲ့ဆိုင်မနှောက်ရှင်းကိုတော်တော်အဆင်ပြေပါတယ်လို့ကျွန်တော်တို့ကအရင်တော့ကျွန်တော်တို့ကတမကဖြစ်နေတယ်ပေါ့နော်စားသုံးသူများတမကဆိုတဲ့အခါကျတော့ အရင်တော့ကဟိုလောကခံရတာခက်ခဲတာလေးတွေရှိတယ်အခုတော့ကျွန်တော်တို့ register ပေးတဲ့အစင်တီကျွန်တော်တို့ရခဲ့တယ်ဆိုတော့အဲ့ဒီဟာကကျွန်တော်တို့ကိုအတိအမှတ်ပြုတဲ့နေရာမှာတော့ကျွန်တော်တို့ဒီပံ့ပိုးမှုကကြီးမားတယ်လို့ကျွန်တော်တို့ကခံယူပါတယ
် McGreen ရဲ့မြန်မာခီးစဉ်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ US အကြီးကဲဖြစ်လာပြီးခဲ့တဲ့ကဆိုရင်ဒါဟာပထမဆုံးခီးစဉ်ဖြစ်ပါတယ် McGreen ဟာလူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်သူများအရေးဆိုင်ရာ American လက်ထောက်နိုင်ငံသားရေးဝန်ကြီး Max Dollar US လက်ထောက်အုပ်ချုပ်ရေးမှူး Gloria Steiro နဲ့အတူမေ၁၉ရက်နေ့ကြာတာပြည်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။စနေနေ့မှာတော့လူမှုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့ဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းအကဲခတ်လည်လာဖို့တွားရောက်အောင်မှာဖြစ်ပါတယ်ရှင်
။မတ်မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညတိုင်းတင်ဆက်ပေးတင်ကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်။ငင်းညာရေးကိုဦးစားပေးဆောင်ရွက်မယ်ဆိုတဲ့ NND ဆိုရလက်ထံမှာတော့စီးရစ်တင်မှမှုကပို့ပြီးတော့များလာတာမို့ငင်းညာရေးဆန္ဒပြမှုတွေဟာနေရာအနှံ့ပြမှာပြုလုပ်နေကြပါတယ်။ဒီဆန္ဒပြပွဲတွေနဲ့ပတ်သက်လို့အာဏာပိုင်နေဘက်ကအရေးယူတဲ့နေရာမှာဥပဒေကိုလက်တလုံးချအသုံးချနေတယ်ဆိုတဲ့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံမှာပြည်သူကဒီမိုကရေစီနှိကြရွေးချယ်တင်မြောက်တဲ့အစိုးရလက်ထက်မှာတော့ဒီမတိုင်ခင်အဝစ်လဲအယက်သားအစိုးရလက်ထက်တောင်းထက်တောင်းမှာပို့ပြီးတော့မှတင်းကျပ်တဲ့အနေအထားတွေတွေ့လာရနေတာမို့နိုင်ငံရဲ့ဒီမိုကရေစီပန်းနိုင်စီကိုဥတီနေတဲ့အစိုးရရဲ့လမ်းကြောင်းအပေါ်မေးခွန်းထုတ်စရာဖြစ်နေပါတယ်။သတင်းတော့မတ်စုအစီအစဉ်မှာမတ်မီခတင်ပြပေးထားပါတယ်။
မြန်မာပြည်မြောက်ပိုင်းနဲ့ရှေ့မြောက်ဖျားစီမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာမို့စစ်ပွဲတွေရပ်ဖို့ဆန္ဒပြတောင်းဆိုသူတွေနဲ့အာဏာပိုင်တွေရဲ့ထိတွေ့မှုကပိုများလာနေပါတယ်။ငြိမ်းချမ်းရေးကိုအရယူဖို့ကြိုးစားနေတဲ့ NLD အစိုးရလက်ထက်မှာပြည်တွင်းငြိမ်းချမ်းရေးခီးစဉ်ကထင်သလောက်ခီးမတွင်ပဲငြိမ်းချမ်းရေးအတွက်တက်ကြွလှုပ်ရှားသူဆန္ဒပြသူတွေကိုဖမ်းဆီးအရေးယူမှုတွေသာတိုးလာနေတာကြောင့်အစိုးရရဲ့ကင်တွယ်မှုအပေါ်ဘဝင်မကျစရာတွေပိုတိုးလာတယ်လို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်ဒီပြင်ငိမ့်စုစီလိုလူသိများကြတဲ့ငိမ့်ချမ်းစွာစူဝေးဆန္ဒပြမှုဆိုင်ရာဥပဒေကိုတရားဝင်ထုတ်ပြန်ထားခဲ့တာမှာ NLD အစိုးရလက်ထက်မှာပဲနှစ်ကြိမ်တိုင်ပြင်ဆင်လိုက်ပြီးနောက်ဆုံးပြင်ဆင်ဖို့လုပ်နေတာမှာတော့ဒီမိုကရေစီစံနှုန်းနဲ့မညီကြောင်းတက်ကြွလှုပ်ရှားသူတွေကအစိုးရကိုထောက်ပြဝေဖန်မှုရှိလာခဲ့ပါတယ် NLD အစိုးရလက်ထက်မှာငိမ့်ချမ်းရေးအတွက်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူတွေကိုဒေသအာဏာပိုင်တွေကဖမ်းဆီးအရေးယူမှုဟာအရင်နှစ်တွေကထက်ပိုများလာတယ်လို့စစ်တမ်းတွေကဖော်ပြနေတာမို့ဝေဖန်မှုတွေကပိုပြင်းထန်လာခဲ့ပါတယ်ပြည်တွင်းစစ်တွေရဲ့ဆိုင်မှုနဲ့ပိတ်မိနေတဲ့စစ်ဘေးဒုက္ခသည်တွေကိုအ мян ဆုံးကယ်ထုတ်ဖို့အတွက်ဒီသတင်းပတ်အတွင်းမှာပဲရန်ကုန်မန္တလေးကချင်ပြည်နယ်နဲ့ပဲခူးတိုင်းတို့မှာတက်ကြွလှုပ်ရှားသူတွေဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီလမေ9ရက်ကနေ15ရက်အတွင်းဆန္ဒထုတ်ဖော်တာတွေကိုအာဏာပိုင်တွေဘက်ကအမှုဖွင့်အရေးယူလာတာမှာအမှု14မှုအတွက်အမှုဖွင့်ခံထားရသူ45ဦးထိရှိလာခဲ့ပါတယ်ပြည်သူဆန္ဒလွတ်လပ်ခွင့်တွေကိုမျက်ကွယ်ပြုပြီးပြင်ဆင်ဖို့လုပ်နေတဲ့ငြိမ်းစုစီဥပဒေကိုလုံခြုံရေးတာဝန်ယူသူတွေကလက်တလုံးကျလုပ်ပြီးအကြမ်းဖက်နှိမ်နင်းတာတွေကြောင့်တက်ကြွလှုပ်ရှားသူအချို့ရဲ့ဝေဖန်မှုတွေပိုများလာစေတယ်လို့ထောက်ပြလာသူကတော့ငြိမ်းချမ်းရေးဆန္ဒပြတာမို့ပုံမှန်19အမှုဖွင့်ခံထားရတဲ့ကြပြာဆရာမောင်ဆောင်ခါပါ
ဒီဥပဒေပေါ်မှာမှဒီလက်တလုံးကျလုပ်တယ်ပေါ့ဥပဒေမှာကဆန္ဒပြခွင့်ကိုပေးထားတယ်တော့ကျွန်တော်ခွင့်ပြုမိန့်တင်တာနဲ့ရပြီတီချာသူရှိရနေပြီးတော့ခွင့်ပြုမိန့်ရတယ်မရဘူးအကြောင်းပြန်စရာတောင်မလို့ကျွန်တော်ကဒီဟာနဲ့ပတ်သက်သူရှိကန်းချက်အတိုင်းစနေကြတင်ပေးရင်အဲ့ဒီဟာလုံဆောင်ခွင့်ရှိမယ်အဲ့ဒီဆန္ဒပြတဲ့သူတွေကိုဟိုရဲတပ်ဖွဲ့ကနေပြီးတော့အကာအကွယ်ပေးရမယ်ဥမာဒီပေါ်မှာတံမြန်ဆန္ဒပြတာကြီးဂျုံလိုင်းအဲ့ဒီတံမြန်ဆန္ဒပြတဲ့အဖွဲ့ကိုကျွန်တော်ကဖမ်းဆီးထိန်းသိမ်းတာမျိုးမဖြစ်မနေလုံဆောင်ရမယ်ဒါပေမဲ့အဲ့လိုဟာတွေကိုရဲတပ်ဖွဲ့ကလုံဆောင်ခဲ့ခြင်းမရှိဘူးဒါကဒါပြီးခဲ့တဲ့ရက်ပိုင်းမှာဖြစ်သွားတဲ့ဆန္ဒပြမှုမှာအရန်တိတာထင်ရှားတယ်ရဲတပ်ဖွဲ့အနေနဲ့ဘလူမျိုးစီရင်ထားနိုင်လဲတော့ကျွန်တော်မသိဘူးတေချာတာကတော့တရားဥပဒေစိုးမိုးနဲ့ပတ်သက်ပြီးတော့ဘလူမကိုကျွန်တော်တို့တွေအခုယုံကြည်လို့မရတဲ့အခြေအနေတစ်ခုလို့ကျွန်တော်ကမြင်တယ
်ဥပဒေအကျိုးဆောင်ရှေ့နေဦးခင်မောင်ဇော်ကတော့အဝေးပန်းခံနေရတဲ့ဒီဥပဒေနဲ့ပတ်သက်လို့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်ငင်းစုစီဥပဒေစာငကိုလေးရမုံလရရှိရမယ်ဥပဒေမဟုတ်ဘောင်းဆိုတော့ဟိုမှာဥပဒေသဘောကအခြေခံဥပဒေပဲ။အစောရှိဖွဲ့စည်းပုံအခြေခံဥပဒေကဘာကြီးပြင်နေပြင်နေ။အဲ့ဒီမှာလွတ်လပ်စွာပြောဆိုခွင့်တော့လွတ်လပ်စွာတင်ပြခွင့် freedom of expression လို့ဆိုတာသူကပြေးထားပြီလား။အဲ့လိုဆိုလို့ရှိရင်ဥပဒေတစ်ခုဟာအခြေခံဥပဒေနဲ့ဆန့်ကျင်ပြီးတော့အခြေခံဥပဒေကပေးထားတဲ့ဥပဒေတွေခွင့်ရည်တွေကိုပိတ်တဲ့ဥပဒေတွေထွက်။အဲ့ဒါကဥပဒေကျွန်တော်ဥပဒေစကားမှာဥပဒေလွန်ပြထားတဲ့အစား
။ပြီးခဲ့တဲ့မေ12ရက်နေ့က ရန်ကုန်တောင်မွေအဝိုင်းမှာငိမ့်ငိမ့်ဆန္ဒထုတ်ဖော်နေတဲ့တက်ကြွလှုပ်ရှားသူတွေကိုယ်တိုင်လူစုခွဲဖို့ပြင်ဆင်နေချိန်မှာပဲရဲတပ်ဖွဲ့ဘက်ကအင်အားသုံးဖမ်းဆီးခဲ့တယ်လို့မောင်ဆောင်ခါကဆိုပါတယ်။ယူနီဖောင်းဝတ်စင်မထားတဲ့အရဲဝင်းတဲ့လူတွေကဖမ်းဆီးထိုးကျိတ်မှုတွေလည်းရှိခဲ့ပါတယ်။ဒီလိုရုံရင်ဆန်ခတ်ဖြစ်ပြီးအင်အားသုံးဖြည့်ရှင်းခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်အောင်ဝင်းဦးကတော့ဆန္ဒထုတ်ဖော်မှုကိုရှင်းလင်းရမှာအရဲဝတ်တွေအသုံးပြုခြင်းမရှိခဲ့သလိုအရဲဝတ်လူတွေကိုလည်းဖမ်းဆီးခွင့်မပေးခဲ့ကြောင်းညင်းဆိုထားပါတယ်
။ကျွန်တော်တို့ဒီတောင်ဝေးပေးဆောက်အဲ့ဒီမှာတော့ကျွန်တော်တို့ရက်သားတွေသုံးပြုဝင်ပြုမှုမရှိဘူးလို့ပဲကျွန်တော်ဖြေချပါရစေ
။လက်ရှိမှာငြိမ်းငြိမ်းရေးဆန္ဒထုတ်ဖော်တာတွေကိုအာဏာပိုင်တို့ကရန်ကုန်တိုင်းမန္တလေးတိုင်းကချင်ပြည်နယ်နဲ့ပဲခူးတိုင်းစတဲ့နေရာအသီးသီးမှာပါဝင်ခဲ့သူတွေကိုအမှုဖွင့်ထားတာဖြစ်ပါတယ်။တောင်ဝေဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တက်ကြွလှုပ်ရှားသူမတ်ရှားရမုံကတော့အဲ့ဒီနေ့ကလုံခြုံရေးတာဝန်ထမ်းဆောင်သူတွေကအာဏာရှင်ခေတ်ပုံစံတိုင်းဆန္ဒပြသူတွေကိုဆက်ဆံကအင်အားသုံးဖြိုခွင်းခဲ့တယ်လို့ပြောဆိုခဲ့ပါတယ်
။သက်ဆိုင်ရာဌာနရဲတွေနဲ့ပြီးတော့အဲ့ဒီအရွက်ဝတ်တင်တဲ့လူတွေကနေပြီးတော့ရိုက်တာပေါ့နော်ရိုက်နှက်မှုတွေစတင်ပြီးရိုက်နှက်ဖန်ဆီးခေါ်ဆောင်မှုတွေလုပ်ခဲ့တာပေါ့နော်အဲ့လိုဆိုတဲ့အတွက်ကြောင့်မို့လို့ဒီမှာဆိုပါရဆိုတို့ဥပဒေတိုင်းလောက်ကမှာကျွန်တော်တို့အိမ်ကြီးကပြောတယ်ကျွန်တော်တို့တောင်းဝင်ခံရလူ၃ယောက်ရှိတယ်ဒီ၃ယောက်နဲ့တို့ရှင်ရှင်းတဲ့အခါမှာတို့ဥပဒေအကြောင်းအရလုံရင်ကျွန်တော်တို့လက်ခံတယ်အခုကကျွန်တော်တို့ဥပဒေမဲ့လောက်လိုက်တယ်လို့ခံစားရတယ်ဒါကြောင့်မို့လို့တို့ကဥပဒေကိုလက်တလုံးချားလုပ်တယ်လို့ပြောလို့ရတယ်ပေါ့နော
်အဲ့ဒီနေ့ကဆန္ဒပြသူတွေကိုကိုထိလက်ရောက်စော်ကားခဲ့တဲ့လူတွေကိုဖန်ဆီးအရေးယူမယ်လို့ရဲချုပ်ကတော့ဆိုခဲ့ပေမဲ့ဆန္ဒပြပွဲလုပ်ခဲ့တာရက်တရက်ပတ်ပြည့်ချိန်ရောက်တဲ့အထိတော့ဒီလူတွေကိုဖမ်းဆီးအရေးယူထားတာမရှိသေးဘူးလို့ဘန်ရဲစခန်းကတာဝန်ရှိသူအမည်မဖော်လိုတဲ့ရဲအုပ်ကဆိုပါတယ်။အဲဒီနေ့ကအရက်ဝက်လူတွေဖမ်းဆီးတာတွေပြုနေတဲ့ဓာတ်ပုံမှတ်တမ်းတွေဗီဒီယိုမှတ်တမ်းတွေရှိသလိုရဲတပ်ဖွဲ့ဝင်တွေနဲ့အတူပူးတွဲဖမ်းဆီးတာတွေလည်းရှိရဲလို့အဲဒီနေ့ဆန္ဒပြပွဲမှာပါဝင်ခဲ့သူတွေကဆိုပါတယ်။ဒီလိုဥရိမဲ့လုံရက်တွေလုံချုံရေးတာဝန်ယူသူတွေကလုတ်ကင်ခွင့်ရှိနေတယ်ဆိုရင်ရန်ကုန်မြို့နယ်ပြည်သူတွေတဦးချင်းစီရဲ့လုံချုံရေးဟာအကြောက်တရားတွေနဲ့သာဆက်လက်ရှင်သန်နေရအောင်မယ်လို့တက်ကြွလှုပ်ရှားသူတွေကတုံ့တက်နေကြပါရှင
်။တရင်နောက်မဆုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မြန်မာတခွင်အစီအစဉ်မှာတော့နိုင်ငံတကာမှာအထူးရေပန်းစားတဲ့ animation cartoon ရုပ်ရှင်နည်းပညာနဲ့ဇာတ်ကားတွေဖန်တီးနိုင်မှုဆိုရင်ဒီနည်းပညာကိုကျွမ်းကျင်ပိုင်နိုင်သူတွေအများကြီးလိုအပ်တယ်လို့ငွေအရင်းနှီးကလည်းအများကြီးလိုအပ်နေတာမို့ဒါတွေမရှိတဲ့မြန်မာနိုင်ငံမှာနိုင်ငံတကာနဲ့ရှင်မှုအဝေးကြီးရှိနေသေးတယ်ဆိုတဲ့အကြောင်းမြန်မာခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူတင်ပြပေးထားပါတယ်။
တုံးပုံတွေကိုမြို့ပညာအသုံးပြုပြီးတက်ဝင်လှုပ်ရှားနေတဲ့ရုပ်ပုံတွေနဲ့ဇက်ကွက်အဖြစ်ဖန်တီးထားတာတွေကိုတော့ animation လို့ခေါ်ဆိုကြပါတယ်။မြန်မာနိုင်ငံမှာဆိုရင်တော့ animation ရုပ်တံတွေဟာအားနည်းနေပြီးမရှိတဲ့လောက်နည်းပါးနေတဲ့အနေအထားမှာရှိနေပါတယ်။ဒါအပြင် animation ကိုတူးနေကြဲကြဲအသုံးချတဲ့ဈေးကွက်မရှိတာကလည်း animation ရုပ်ရှင်ဇာတ်လမ်းတွေဖန်တီးထုတ်လုပ်ဖို့တော့အခက်အခဲတစ်ခုဖြစ်နေတာပါ။အဲဒီအကြောင်းကိုတော့ Pancet Studio က Art Writer ကိုနိုဘယ်အောင်ကအခုလိုပြောပြပါတယ်။
အဲ့တော့တုံတန်ကကျတော့လူတွေကဟိုလိုမျိုးဒါကိုမရင်တော့မရင်တော့ဟိုဒီငွေကုန်ကြေးကြများတယ်ပေါ့လူနဲ့ရိုက်တာထက်ကိုပုံများတယ်တချို့ဟာတွေဆိုရင်လေ quality တင်လိုက်ရင်လူနဲ့ရိုက်တာထက်ကိုပုံများတယ်မင်းသမီးတုံးပြီးရိုက်လိုက်တာတခါလေးပိုစေးချိုသွားတယ်အဲ့လိုမျိုးပေါ့နော်ဒီမှာကျ director တွေရော storyboard artist တွေအများကြီးပဲစောင်းနေပါလဲပါတယ်ဆိုတော့အတူတူပဲဟိုလူနဲ့ရိုက်တဲ့ပုံစံနဲ့ပေါ့နော်အဲ့တော့ဟို animator တွေပုံများလာတာပဲရှိရဲ့ဒီ character တကောင်ဆွဲဖို့အတွက် animator 5ယောက်6ယောက်လောက်လိုပဲမင်းသမီးတစ်ယောက်ထဲနဲ့မရအောင်အဲ့လိုမျိုးပါနော်အဲ့လိုမျိုးကြတော့ပုံရိပ်စိတ်များလာတာပေါ့အဲ့ဒါကြောင့်လည်းဟိုလူတွေလှုပ်တဲ့လူနေတယ်နေတယ်တုံတုံ risk မယူတော့ဟိုတခြားနှီးသုံးလိုက်တာပိုအဆင်ပြေတယ်ဆိုပြီးတော့အသိမသုံးကြတာပေါ့
ဒါပြင် animation တွေကိုဖန်တီးထုတ်လုပ်နိုင်မှုအတွက်ဆိုရင်လည်းမြန်မာနိုင်ငံကတက္ကသိုလ်တွေမှာသင်ယူဘာသာရပ်မရှိတာနှီးစနစ်တကျနဲ့တင်တဲ့ပြင်ပတင်တဲ့တွေမရှိတဲ့လောက်နှဲပါနေတာကလည်းစိတ်ခေါမှုတစ်ခုပါဒါကြောင့်မြန်မာနိုင်ငံကဝါသနာပါတဲ့လူငယ်တွေအနေနဲ့ internet ပေါ်ကနေကိုယ်ပါတာကိုလေ့လာနေရတဲ့အနေအထားရှိနေတယ်လို့လဲ animation ဇာတ်လမ်းတုံးလေးတွေထုတ်လုပ်နေတဲ့ Pancet Studio ရဲ့တည်ထောင်သူဖြစ်တဲ့ကိုညာကျေကျေကအခုလိုပြောပါတယ
်ဒီ animation အမှုပညာဆိုတဲ့ဘောတရားပြန်ကြည့်ရမှာနော်ဒီဟိုအရင်ဆုံးကဘာကိုခုနပြောဆိုကဘာကိုကြည့်မယ်ဆိုကဘာမှာလဲလူနေတဲ့ film နဲ့ animation နဲ့ရတဲ့ film နဲ့တိုင်းနာခြင်း animation နဲ့ရတဲ့ film ကအရေးအတွက်နည်းသေးတယ်ဘာလို့လဲဆိုတော့ဒီ animation မှာသူ့ရဲ့အာကွန်ဂျက်စိတ်တွေအချိန်ပေးရတာလေပြီးတော့ဒီ skillful person တွေအများကြီးလိုတာလေစသဖြင့်ပေါ့အများကြီးသူလိုတယ် ဟိုစပြောရင်တော့ scale ဘိုင်းကြည့်လိုက်ရင်လည်းဟိုသူသူနဲ့ပတ်သက်တဲ့ဘာသာရေးကိုတည်တံ့တင်ပြရဲ့အကြောင်းမျိုးမရှိဘူးအဲဥပမာနိုင်ငံညမှာဆိုရင်သူ animation major နဲ့တက္ကသိုလ်ရအစားရှိတယ်အဲတင်းနဲ့မပြောနဲ့တက္ကသိုလ်အစဉ်တည်းရှိတယ်ဒီမှာဆိုရင်တော့အဲ့လိုမျိုးမရှိဘူးတင်းနဲ့လည်းမရှိသေးဘူး animation တကယ် principle ကြက်ကြက်တင်းမင်းနဲ့တင်းနဲ့မရှိသေးဘူးဆိုတော့ဒါလည်းတစ်ချက်ဆိုတော့အလောကဒီမှာလုံနေလူတွေအလောကကိုစိတ်ကိုစိုက်ကိုကသာဘယ်လိုခေါ်မလဲကိုထူကိုထပေါ့ကိုတက်နိုင်တဲ့ resource ကနေရှာပြီးတော့လေ့လာကြရင်လည်းကိုကသာ practice လုပ်နေလို့ကြာဆိုတော့လုပ်တယ်ဆိုတော့တကယ်ဟိုစီးပွားပြည့်လုပ်မယ်ဆိုတော့လေဒီမှာ market ကအားနေတဲ့အတွက်ကြောင့်တို့အနေနဲ့ဟိုဝင်ငွေရဖို့ခက်ခဲတော့ဟိုဘယ်လိုခေါ်လဲ live trap တဲ့ grandy မဖြစ်တဲ့အလုပ်တစ်ခုဖြစ်တော့เนาะဆိုတော့ဒီကောင်တို့ရေရှည်လုပ်ဖို့အတွက်တို့မှဟိုစဉ်းစားနေရများတယ်များတော့တို့ကဒါဝါသနာအရာလောက်ပဲလုပ်ဖြစ်ပြီးတော့တခြားအတ္တမူဝန်ကြောင့်တော့တခြားအလုပ်ကိုလုပ်ကြရအောင်တို့ကြဒီမှာအဲ့လိုမျိုးပေါ့အားနေချက်တွေတော့အများကြီးရှိသေးရဲ့ဟုတ်အဲ့ဒါကြောင့်လဲဒီ animation film နဲ့နည်းနည်းတရားလို့ပြောလို့ရပါတယ်ဟုတ
် animation ပညာရှင်ကိုအေးချောင်းကတော့ animation ရုပ်တံဇလံကြော်ညာတွေဟာကလေးလူကြီးမရွေးကြိုက်နိုင်တဲ့အနေအထားမှာရှိပေမဲ့မြန်မာနိုင်ငံမှာဆိုရင်တော့တချို့ပိုင်းတွေကစိန်ခေါ်မှုတွေခက်ခဲတဲ့အပိုင်းတွေရှိနေတယ်လို့လဲအခုလို့ပြောပါသေးတယ်
ကျောင်းဒီ commercial လောကပေါ့နော် commercial လောကမှာအကျညာ drone များအခုရုပ်ရှင်မင်းသားမင်းသမီးတွေပဲရိုက်တာများတယ်ပေါ့ရုပ်ရှင်မင်းသားမင်းသမီးတွေရိုက်တာများဒီ animation ဘက်ကိုတည့်တဲ့လူကနည်းနည်းလေးနေသေးတယ်ပေါ့ကျောင်း animation ကလေအဲဒီ cartoon ဆိုတော့အဲအသက် personal လေးပေါ့မွေးစားစား personal လေးကစပြီးတော့လုံးဝအဖိုးကြီးဖွားကြီးတိအကုန်လုံးကြည့်ပြော်ဗျာကြည့်အရောင်လေးလှလှလှနဲ့လှုပ်လှုပ်လှုပ်လှုပ်ကောင်လေးဆိုရင်ကျောင်းရန်ဆွဲဆောင်မှုရှိတဲ့ media နဲ့မှာပါတယ် animation ကလေဒါပေမဲ့ဒီ media ကိုကြတော့ဒီနိုင်ငံမှာကတိတ်မတုံးကြသေးဘူးဆိုတော့ဒီရောက်လုတ်ပြနိုင်တဲ့လူကအရှိမအများကြီးမရှိသေးဘူးဗျာအဲ့တော့ဒီမီဒီယံကိုကျွန်တော်များဒီ animation ဒီနေ့ဒီပုံလေးပဲ cartoon လေးပဲဒီနေ့ဆွဲလိုက်ရင်မနက်ဖြန်ရမယ်ဆိုပြီးထင်တာမျိုးလို့ပြီးတော့ course ကသူတို့ထင်တာထက်များလာကြမျိုးလို့ဆိုရင်အဲ့အဲ့အမျိုးတွေတော့အဆင်ပြေဖြစ်တာပေါ့ကျွန်တော်တို့ client နဲ့ဆန်တော့ဟုတ
်ဒါပေမဲ့အခုအချိန်မှာတော့ရုပ်တန် line တွေအများပြပေါ်ထွက်လာတဲ့အတွက် animation ကဏ္ဍဟာနောက်ပိုင်းမှာလမ်းပွင့်လာမဲ့အနေအထားဖြစ်လာပြီလို့လဲကိုညာကျေစီကအခုလို့ပြောပါသေးတယ်
တချို့ရတော့မြန်မာပြည်မှာဟို phone line လို့ပေါ့ phone line ဆိုဥမာ MPD တခုပဲရှိရယ်နောက်ပိုင်း audio telephone လာတော့ねဈေးဘက်အပြိုင်ဖြစ်လာပေါ့ဒါကတိုးတက်မှုရဲ့ပြရုပ်တခုပေါ့เนาะ low broadcasting media ဒီ channel မှာလည်းတချို့တော့နေတယ်ဒါပေမဲ့အခုဒီနှစ်ထဲမှာတချို့ channel တက်တွေလာတော့မယ်ဆိုတော့များလာတော့မယ်ဆိုတော့ဒီပုံမှာဒါကတိုးတက်မှုရဲ့ပြရုပ်တခုဖြစ်တယ်ကျွန်တော်တို့အတွက်လည်းအခွင့်အလမ်းတခုဖြစ်တယ်ပေါ့เนาะဆိုတော့ဒီပုံမှာပြနောက်တစ်ခုကကျတော့ market မရှိသေးဘူးသူတို့ယွန်လုံးပြနိုင်သေးဘူးဆိုပေမဲ့တကယ်လုံးပြနိုင်ရင်လည်းသူတို့အတွက်ကိုတော့အကောင်းတယ်ဘာလဲဆိုတော့မြန်မာပြည်မှာဒီမြန်မာပြည်နဲ့ handmade ထုတ်တဲ့ဟိုမြန်မာပြည်တွင်လုပ်တည်ပေါ့နော်ဒီလိုမျိုး animation များမရှိသေးဘူးပြီးတော့ခုချိန်မှာ TV channel တွေများလာရင်သူတို့အတွက် content ရှာရတော့မယ်ခုသူတို့ channel မှာကြော်ညာရဖို့အတွက်လူကြည့်များဖို့လိုလူကြည့်များတော့ content ကောင်းဖို့လိုတယ်ဆိုတော့ဒီ content ကိုသူတို့ရှာရခါမှာဒီလူနဲ့ရိုက်တဲ့ program တွေကအရမ်းများနေမြန်မာပြည်အခုရှိပြီးသားတွေဟိုဘာကစားနေညာကစားနေဟိုဘယ်သူကဘယ်ခီးသွားမညာတော့အဲ့လိုမျိုးအများကြီးပေါ့နော်လူနဲ့ရဒါပေမဲ့အဲ့ program တွေစိုက်တလောက်ညာပြည်အဲ့အများကြီးတော့ cartoon နဲ့ပတ်သက်တဲ့ program တစ်ခုမှမပါသေးဘူးဆိုတော့ဒီ cartoon နဲ့ပတ်သက်တဲ့ program ကိုကောင်းကောင်းလုပ်နိုင်တဲ့လူအခုရှိလာပြီဆက်လက်လုပ်နေဆိုဒီ program တို့ channel တစ်ခုကလက်ဆုပ်ကနေဒါတို့အတွက် viewer ကိုဆွဲခေါ်နိုင်မယ့် advantage တစ်ခုပဲကျွန်တော်တို့လည်းဒါ market တစ်ခုပေါ့နော်ဖြစ်လာပဲဆိုတော့ကျွန်တော်အခွင့်အလမ်းတွေအများကြီးတော့မြင်နေပါတယ်ဟုတ
်ဒီကိစ္စမှာ animation ရုပ်ရှင်ဇလံတွေဖန်တီးနိုင်မှုအတွက်ကတော့ထုတ်လုပ်သူတွေရဲ့ငွေကြေးပိုင်းဆိုင်ရာပံ့ပိုးမှုကအဓိကလိုအပ်ချက်တစ်ခုဖြစ်နေပါတယ်အဲဒီလိုလူဝင်အားလိုအပ်ချက်နဲ့ဥပညာအခက်ခဲတွေငွေကြေးအခက်ခဲတွေကြောင့်နိုင်ငံတကာက animation တွေကိုရှင်ပြိုင်ထုတ်လုပ်နိုင်ဖို့ခက်ခဲနေပါတယ်ဒါပေမဲ့နောက်ငါးနှစ်လောက်ဆိုရင်တော့မြန်မာနိုင်ငံကနေအိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းဗီယက်နမ်စတဲ့အရှေ့တောင်အာရှအဆင့်မီ animation တွေကိုထုတ်လုပ်နိုင်ဖို့animation ပညာရှင်တချို့ကရည်မှန်းထားကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုပါမြို့ကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြမတခွင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းညာဤဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောတာရှင်များရှင်2018ခုနှစ်မေလ19ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်ကတော့လိုင်းဒိုမီတာ25 kilohertz 15953ညလိုင်းဒိုမီတာ32 kilohertz 11803ညလိုင်းဒိုမီတာ51 kilohertz 9335နဲ့လိုင်းလက်မီတာ190 kilohertz 1505တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်ဒီစောင့်မျှော်နေကြတဲ့စနေညဒဲလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်တွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒဲလီလိုက်အစီအစဉ်မှာတော့ငင်းငယ်ရေးအတွက်ဆန္ဒပြတဲ့သူတွေမကြသေးခင်တုန်းကဖက်စီရေးယူခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြပါမယ်။ပြည်တွင်းစစ်ရေးဆိုင်ငင်းချင်းအတွက်မကြသေးခင်ကတောက်ဆူဆန္ဒပြတဲ့အတွက်အာဏာပိုင်တွေကတရားစွဲဆိုအရေးယူခံခဲ့ရတဲ့သူတွေပေါင်းကတော့40ကျော်တိရှိသွားပါပြီ။ဆိုတော့ဒီအများစုကိုတော့ခွင့်ပြုချက်မရဘဲဆန္ဒပြလို့ဆိုပြီးငင်းချင်းဆိုတာစူဝေးခွင့်နဲ့စီတန်းလက်လက်ဝင်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20စာရည်အပြင်ဒီအသေးဖြစ်မှုပုံမှန် 500 ရူးနဲ့ပါအရေးယူထားပါတယ်။ဆိုတော့ဒီနေရာမှာဆန္ဒပြတဲ့သူတွေဘက်ကတကယ်ပဲဥပဒေကိုချိုးဖောက်ရောက်ခဲ့သလား။အာဏာပိုင်တွေဘက်ကလူရတဲ့ပို့လို့ရောက်ခဲ့သလားဆိုတာတွေကိုဥပဒေရှုထောင့်လူခွင့်ရေးရှုထောင့်တွေကနေဆွေးနွေးသွားကြပါတယ်။ကျွန်တော်ဆွေးနွေးပွဲမှာပြည်နိုင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေဖြစ်တဲ့ဒီမန္တလေးမြို့ကလူခွင့်ရေးရှင်ရဲ့ဦးသိန်းသန်းတခါဒီလူငယ်နဲ့လူမှုသဟာစာတာပေါ်ဆောင်ရေးစင်တာကိုတက်ဆွေဝင်းတို့လည်းလေးလိုက်မှမို့ရောက်နေပါပြီ။ဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နိုင်ဆွေးနွေးမယ့်ပုဂ္ဂိုလ်ရဲ့ဆွေးနွေးချက်ကိုအရင်ဆုံးကြားချင်ပါတယ်။ဆိုတော့ဆရာဦးသိန်းသန်းကိုအရင်ဆွေးနွေးပေးပါခင်ဗျာ။ကျွန်တော်ဒီဆန္ဒပြခဲ့တဲ့သူတွေအနေနဲ့လက်ရှိဒီဇဲဥပဒေအရစိုက်တည်ဖြစ်စေမစိုက်တည်ဖြစ်စေပေါ့လေဒီငင်းငန်းစွာစူဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေကလည်းရှိနေတာဆိုတော့ဒီဥပဒေနဲ့အရေးယူမယ်ဆိုရင်အရေးယူနိုင်တဲ့အခွင့်အာဏာအာဏာပိုင်တွေဘက်မှာရှိနေတယ်လို့ပြောလို့ရလားခင်ဗျာ။
ဒီလိုညတော့ရှိရပါတော့နော်ဒီဥတွေကတကယ်တော့ဒီဥတွေကဒီတပရာကြီးတင်းကြတဲ့တကဒီပြဋ္ဌာန်းထားပြီးတော့နောက်ပိုင်းမှာတတိယပြင်းလာတာပေါ့နော်တတိယယူလာအဲ့တော့ဒီမှာတကယ်ကတော့ဒီဥတွေကရည်ရွယ်ဆိုရင်စစချင်းတော့ဆိုတော့ခုပြိမ့်ကပဲနဲ့ဆန္ဒပြရင်တရားစွဲရည်ရွယ်ရတယ်လေနောက်ပိုင်းမှာပြင်းလာတော့အဲ့ဒီအချက်ဟာဒီလိုဒီဆန္ဒုံးနေမကိုက်ဘူးလို့ဆက်ပြီးတော့ပြင်းလာကြတဲ့အခါကျတော့အကြောင်းကြားရမယ်တောင်းကြားတာပြဖို့အကျိုးတင်လို့40ခုနဲ့အကျိုးတင်ပြီးတောင်းကြားတာပြပြရမယ်ဆိုတော့အနေထားပဲဖြစ်တာပြီးတော့ယူပြတဲ့အတွက်မရှိဘူးလို့အနေထားဘုရားရင်အခုတကယ်လက်တွေ့ဖြစ်ပေါ်နေတာတော့အဲ့လိုမဟုတ်ဘူးရဒီပြီးခဲ့တဲ့ပြစ်ဆင်မှာဆိုလို့ရှိရင်တဏှာပြည့်ကြီးကခုနကပြင်းနေမပြီးဘူးမပြီးတော့လည်းပဲသူကဆက်ပြီးတော့ကျွန်တော်တို့ပြောရဆိုတော့ဒါကဒီစလာတဲ့ကဒီဘက်ကပြင်းနေဒီဥရေပြည့်ကြီးကျင်းလာတာကိုဥရေနဲ့အညီလက်ခံခြင်းမရှိဘဲနဲ့ဟိုတနည်းအားကိုငင်းတယ်ထားတာနိုင်ငံသားတွေရဲ့ပြည်ကိုကျောင်းလို့ကပါတဲ့အခုဒီနည်းတယ်တော့ဖြစ်ပြီးတော့ဒီဒီဖြစ်စင်မှာတဖြစ်ရင်ဒီလူတိုင်းသူတွေရဲ့ရည်ရည်ချက်ကြားထမ်းတဲ့ရည်ရည်ချက်တွေအကဲ့အညီမရှိဘူးလို့ကျွန်တော်တို့ပြောရမှာပါ
ဟုတ်ကဲ့ပါ။နော်ကျွန်တော်ကိုတက်ဆူရင်းသဘောထားလေးကြားချင်ပါတယ်ခင်ဗျာ။ဆိုတော့အခုဟိုဥပဒေကတော့ရှင်းနေတာမှန်တယ်။ဒါပေမဲ့ဟိုဆရာဦးတင်းတန်းဦးပြောတော့ထောက်ပြသွားတဲ့တစ်ချက်ကတော့ဒီဥပဒေနဲ့အညီဆန္ဒပြတဲ့သူတွေဘက်ကလုပ်ပေမဲ့လည်းညင်းတာကတော့ဒီတာဝန်ရှိတဲ့သူတွေဘက်ကဟိုဘောင်ကျော်ပြီးညင်းတယ်ဆိုတော့အမြင်ရှိပါတယ်။ကိုတက်ဆူရင်းသဘောထားအောင်ခင်ဗျာ။
ဒီလိုနဲ့အရင်ကတော့ကျွန်တော်တို့ချူပြီးဖာတယ်နဲ့ကျွန်တော်တို့ဒီတောင်းတဲ့နေရာတွေကိုကျွန်တော်တို့ဟိုအရင်တော့မနစ်တော့လည်းကျွန်တော်ထုတ်ခဲ့ပြီးတာရှိတယ်ဒီတာမွေမှာဆက်ဆိုကျွန်တော်တို့ဒီလိုလေတော့မှာဆုံးတဲ့ခဏပြောင်းလေးကျွန်တော်ထုတ်ခဲ့တာရှိတယ်အရင်ကလည်းကျွန်တော်စာတင်နဲ့ခုပြီးကြရတယ်ဒီကြီးလည်းရောက်တိုင်းနဲ့တင်ခဲ့တာပေါ့လေဒီဒီကောက်မှာလည်းကျွန်တော်တို့ကစာတင်တဲ့ခါကျတော့လောက်ခွင့်မပေးဘူးဆိုတာမျိုးပဲကျွန်တော်တို့စာပြခုတယ်ဒီနော်ဆိုလို့ရှိရင်ဒီမှာလောက်ခွင့်မပေးဘူးကမဲ့ဒီတိုင်းမှာတော့လုပ်တာဆိုတာမျိုးတော့အောက်ဖြစ်ပြရမျိုးရှိတယ်ဒါပေမဲ့ကျွန်တော်လည်းမဖြစ်ဘူးဘောနော်ကိုရီးငွေရတဲ့အတိုင်းမလုပ်ကြရဘူးများပါတယ်ဒါပေမဲ့ဒီတော့အကြောက်ကိုစူးစမ်းတာအဲ့မှာသွားလို့မှာဆိုတာတော့မဟုတ်ပါဘူးလုပ်လို့မပြီးသေးနဲ့သူအဲ့ဒါသိချပိတ်တာဒီလိုကျွန်တော်ရတယ်ဘောနော်ပြီးတော့ကျွန်တော်တို့ဒီစာပြပို့ရတာကျွန်တော်နားတယ်ခါကဥပဒေရတယ်ဒီဟိုကျူပြီးတော့ဒီဘက်ချင်းနိုင်ကျူပြီးတော့အကြောင်းကြားပါဆိုတာမျိုးရှိတယ်အခုလက်ရှိရောက်နေတာမျိုးရှိရှိလို့ကျွန်တော်နားတယ်ခါတယ်အဲ့တော့ကျွန်တော်သွားပြီးတော့စာတင်ခဲ့တဲ့အကြောင်းကြားခဲ့တယ်ဒီကတော့သူတို့တွေကလည်းကျွန်တော်စာပြပို့လေရခဲ့နေရတယ်ပြီးတော့ ခုကြေးရရကျွန်တော်တို့စာပြန်ဖို့ရတယ်။ကျွန်တော်ခုနှစ်ပြည့်နေမှာလို့ပြော။အဲ့တော့ကျွန်တော်တို့ကလည်းကျန်ဒီ SK ကိုစာပြန်ပို့ထားတာရှိတယ်။အဲ့တော့ကျွန်တော်တို့တွေကိုကွန်ပျူတာကြားလဲကျွန်တော်တို့ကဥပဒေကဒီနေရာရပါမယ်ရကျွန်တော်တို့ကပြီးတော့လည်းဘူးရှိတယ်။ကုက္ကမယ်လို့ပြောပြီးတော့ကျွန်တော်တို့ကအကြောင်းကြားစာပြန်ပို့လိုက်တာမျိုးလည်းရှိပါတယ်။နောက်ပြီးတဲ့အခါကျအဲ့ဒီကဖမ်းတဲ့နေရာမှာလေဟိုကကျွန်တော်တို့ water tank တွေသုံးတာရှိတယ်။ရှင်ကားတွေနဲ့သုံးပြီးတော့ဟိုကဖမ်းတဲ့ဆိုတာမျိုးရှိတယ်။ပြီးတော့ဒီရဲတွေမှာကျွန်တော်တို့ထုတ်တွေပါတယ်၊ဖနက်တွေပါတယ်။ပြီးတော့လူငယ်ရောက်တယ်ဆိုတော့လည်းတို့ဖမ်းတယ်ပေါ့။အဲ့တော့ဒါမျိုးကျုပ်ကိုနေပုံစံအရောတကယ်ပူပန်ရလားဆိုတာလည်းဒီလိုမျိုးထောက်ရမှာရှိတယ်။အဲ့တော့ရှင်ဦးဖန်းတာပုံမှန်ဆိုလို့ရှိရင်ကျွန်တော်ဖန်းပြပွဲတွေပြီးသွားတယ်ဆိုလို့ရှိရင်ပြီးတော့မှပဲအိမ်လို့စာပို့ဖန်းတာမျိုးဖြစ်ဖြစ်တော့တရားရုံးကနေစာပို့ရဖို့ဖြစ်ဖြစ်တော့ပွဲပြီးတော့မှပွဲပြီးရင်လည်းမှာဖန်းတာမျိုးဖြစ်ဖြစ်လုပ်ပြီးလာရှိတာ။အခုကကြတော့အဲ့ဒီမှာလူစားစုတာနဲ့ပုံလာပြီးတော့သူတို့ဒီဝယ်ဆိုင်တဲ့ပုံမှာရှိတယ်။ပြီးတဲ့အခါကျတော့ဖန်းငယ်မှာတော့ကျွန်တော်တို့ဒီတရားဆန္ဒပြတဲ့လူတွေရှိတယ်။ဘာဘာသားတွေကတရားဆန္ဒပြတဲ့လူတွေရှိတယ်။သူတို့တွေရှင်းနေတဲ့စကားပြောနေကြအဆင်ပြေနေကြလို့ကျွန်တော်တွေ့တယ်။ဒီအခါကျတော့ဒီဝင်ဖန်းနေတာမှာရှေ့ဖန်းတာမဟုတ်ပဲရဲဝတ်တွေကနေပြီးတော့ကျွန်တော်တို့ဖန်းတာ။အဲ့တော့ရဲဝတ်တဲ့လူတွေဝင်ရိုက်တာတွေရှိတယ်ဖန်းတာမျိုးရှိတယ်။ဒီကိစ္စတွေကရဲကျုပ်ကလည်းသူပြောရတယ်ဒါဟုတ်ဒီရဲဝတ်တွေမတုံ့ပါဘူးလို့လည်းပြောတာရှိတယ်။ဆိုတော့ဒီလူတွေသူတို့ဘယ်လိုမျိုးတာဝန်ခံပြီးတော့ဆောင်ရပြီးမှလည်းဒီလူတွေကျွန်တော်ဝင်ရိုက်တာဝင်ဖန်းတာ။ဒီအဲ့မှာနေမှာတော့လည်း online မှာသူတို့ပြောတယ်ဒီငွေငွေဖန်းတာတွေကိုလာလို့ဖြစ်ဒီအောင်လို့ကြိုက်မယ်လို့ဒါနဲ့ကိုယ်ဆိုတာပြီးပြောတာလည်းရှိတဲ့ခါတော့
ဟုတ်ကဲ့
အဲ့ဒီကိစ္စတွေကိုကျွန်တော်တို့ကဟုတ်အဆူရတာကိုဆောင်ရပါလေရှေးရကိုဆောင်ရပါလေဒီအိုက်ဒက်ကိုတော့တောင်းခံပြီးပါတယ်ဆိုတာကြီးကလေကျွန်တော်ညီမေဖို့ထုတ်ကြရတိုင်းရှိပါတယ
်ဟုတ်ကဲ့ကျွန်တော်ဒီညမှာကိုသက်ဆိုရင်တခုမေးချင်တာကျွန်တော်တို့နားလည်ထားတာဒီအာနာပိုင်ဒီဘက်ကဒီခွင့်ပြုမေးရုံချမပေးတဲ့အချိန်တော့ကတို့ကဒီရင်ကျော်ပိတ်ဆုံးမှာဆိုလို့နောက်လူလူရမှာအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးပြောတာမျိုးရှိတယ်လို့ဟိုပြောတာမျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒါဟုတ်ရဲ့လားဒီလိုဟုတ်တယ်ဆိုရင်ဒီစိုးရင်မှုတွေကကြိုးချောင်းစီလျော်တယ်လို့မယူဆနိုင်ဘူးလား
ဒီကျေရပိတ်တယ်ဗျာဆိုတော့သူတို့အများကြီးပြောနေကြစကားပါပဲဒါမလို့ကိုစားတာခုပြည့်ချက်မပေးနိုင်ဘူးပြောရတဲ့စကားပါပဲဒါပေမဲ့ဒီကျေရအိန္ဒိယပိတ်တဲ့ကိစ္စမှာလည်းဒီဆန္ဒပြတဲ့လူတောင်ကျေရပိတ်တာမဟုတ်ရဲကြီးရဒီလိုပိတ်တာတော့ဒီဆန္ဒပြတဲ့လူတွေကရှိရမှလူကြောင့်ဟိုတော့တရားနဲ့နေရာကြားလောက်ပဲရှိတယ်ကျွန်တော်တို့လာဝိုင်းနေရှင်တွေနဲ့မဘာသာတွေနဲ့အားလုံးပေါင်းဆိုရှင်မဘာသာမဟုတ်ဘူးသူတို့ဖြတ်ထားတယ်ဆိုတော့ရိုးချေဆိုတဲ့လူတွေပေါ့သူတို့တွေအားလုံးပေါင်းလဲလို့ရှိရင်လူ300လောက်ရှိတယ်တော့လမ်းမလေးမှာသူတို့ပိတ်နေတာအဲ့လူတွေပိတ်နေတာကျွန်တော်တို့ရကုပ္ပဇာကိုဒီ ocean ဆက်ပြတ်တက်မှနေတယ်ကျွန်တော်တို့ရောပိတ်တာမဟုတ်ဘူးအဲဟိုလူတွေကနေပိတ်နေတယ်လက်တွေချက်ကနောက်တစ်ခါကျတော့ဒီကျွန်တော်တို့ဒီဟိုဟာဖူဖူတော့ထုတ်ဆိုတာမျိုးလည်းမရှိသေးဘူးကြီးတော့တောက်ဆိုတာတကယ်လာထုတ်ဆိုတဲ့လူတွေကဟိုဘက်ကလူတွေအဲမျိုးရှိဆိုတဲ့လူတွေအဲဒီလူတွေကလည်းလာပြီးတော့ကိုယ်ကနေပြီးတော့ဒီကောင်တွေကိုကြိုက်နေလို့ဒီမီဒီယာတွေကရိုက်ဖို့ဆိုပြီးပြောတာတွေလည်းရှိတယ်ဒါဗီဒီယိုတက်တယ်လည်းကျွန်တော်တို့မှအများကြီးရှိတာပဲအဲတော့ဒီအနောက်ကိုကနေကြိုက်ပြီးတော့ဟိုဟာလိုက်ပြီးတော့ဖူဖူအောင်လည်းထုတ်ဆိုနေတာအဲ့ဒီလေအမီရိုင်းမှာကျွန်တော်ဗီဒီယိုတက်ပြီးတော့တက်ပုံတက်ပြီးတော့အများကြီးရှိသားပြီးတော့အဲ့တော့ဘယ်သူကဘာလုပ်နေလဲဆိုတာရှင်းနေရပါပဲ
။ဟုတ်ကဲ့။
အဲ့ဒီကိစ္စကိုကျွန်တော်တို့ကထောက်ပြကြည့်ပြောရမှာပါ။ကျွန်တော်တို့ကငင်းငယ်သမားတွေဖြစ်တယ်။ငင်းငယ်မှုတို့တောင်းဆိုရင်ကျွန်တော်တို့ကစူပူအောင်ထုတ်ဆိုရည်ဒီမဟုတ်ဘူး။ကျွန်တော်မှလည်းမလုပ်တော့ဘူး။အဲ့တော့ကျွန်တော်တို့လာလုပ်တဲ့လူတွေရှိတယ်။အဲ့လူတွေနဲ့ရဲတွေနဲ့အတူတူတို့ပူးပေါင်းပြီးတော့ဒီကျွန်တော်တို့ဒီငင်းငယ်တောင်းဆိုရည်တွေဖမ်းတယ်။သူကရိုက်တယ်။ပြီးတော့ခါကျတော့ရဲကားမတို့ဒီဖမ်းသွားတယ်ဆိုတာ။ဒါအားလုံးလည်းဒီမီဒီယာတက်တွေရှိမှာအားလုံးချီချီထားကြည့်တာပါ။
โอเคสรကျွန်တော်ဆရာဦးသင်းသားကိုတခုမေးချင်တာအခုတကယ်တမ်းကျတော့ဟိုဆရာလေးစောစောထောက်ပြသွားတာရှိတယ်ဒါအကြောင်းကြားဟိုအကြောင်းကြားရုံတသက်ပဲလောက်ရမယ်ဆိုပြီးဥပဒေရပြဋ္ဌာန်းထားတယ်ဒါဟိုဟိုဘောင်ကျော်ပြီးအာနာဝင်ဒီဘက်ကညင်းနေဆိုတော့သဘောမျိုးဖြစ်နေတယ်ဆိုတော့ဒီနေရာမှာသူတို့ကဒီလိုညင်းအားလောက်အောင်ဟိုအကြောင်းရင်းခံနေရအခုတကယ်စောစောပြောသလိုပေါ့လမ်းပိတ်ဆိုတာဒီစုပူမှာစိုးရင်နေစိုးရင်ချက်တွေကစီလျော်မှုမရှိဘူးဆိုလို့ရှိရင်ဘလို့အကြောင်းတွေနောက်ကွယ်ရတကယ်အကြောင်းရင်းမှန်ဘာတွေများရှိနေရလို့ယူဆလဲဆရာ
ဒီလိုမျိုးရတယ်ဆိုသူသိနေပါရဲ့ငင်းငယ်လေးလူလာလို့ဆန္ဒပြရဲဆိုတော့သူတို့မကြိုက်ဘူးရငင်းငယ်လေးမကြိုက်မကြားဘူးဒါအဲ့အခြေခံအဲ့ဒါလို့ကျွန်တော်ပြောရတာနော်ဒါသူတို့စကြက်မှာပါရဲ့ဒီငင်းငယ်လေးဆန္ဒပြရဲကြီးဟာဒါတကူငါးပြီးဆိုတော့စကြက်ကြီးကြီးတယ်အခြေခံတော့ဒီလူတွေကကျွန်တော်တို့ကျွန်တော်အပါအဝင်တော့ဒီလူတွေကဒီလူစိတ်မကြိုက်ဘူးဒီပုံစံနဲ့တော့တော်မသိဘူးဒါဒီမှာလည်းကြိုက်ကြိုက်ပွဲမှာကျမတို့ကတည်းကကြာဆုံးသွားတယ်အခုဒီတရားကြာဆုံးသွားတယ်ဒါပြီးတော့ကြာရက်ကြာဆုံးသွားတယ်ဝမ်းသာကြမဟုတ်ဘူးတစ်ခါတိုင်ကျွန်းနေတဲ့လက်နဲ့ဒီပြည့်ရဲ့ကြီးကြံကြီးကိုကြီးကြီးကိုနော်ကျမတို့စံပြီးရပြန်သာသာကျမတို့ကြောက်ဆောင်နေကြတာဆောက်နေတဲ့ဆံကြီးကြီးပြီးတော့လိတ်ရတယ်ဒီစားဆောအဲ့ဒီအနေထားတာဒီအပေါ်မှာဒီမှာကျွန်တော်တို့ကိုအတင်းကြပြလေလက်ကနိုင်နိုင်ချုပ်ကျွန်တော်တို့တက်ဒီလိုလက်နဲ့ပေါ်ပါအဲ့ဒီကတော့မသိဘူးဟိုဒီလိုကဟောက်ခံရလေဆိုရဲအခုအခြေခံမျိုးကရှိနေတဲ့အခါကျတော့အဲ့ဒီအခြေခံပေါ်ကနေပြီးတော့ဒီဖြစ်ပေါ်လာတဲ့ဒီတကယ်တမ်းတိုက်ပွဲတွေကကြားမှာသိနေတဲ့
ဒီလိုပြည်သူမျိုးကိုစစ်ဘိုးတွေရဆက်ပြီးပြည်သားသားတောင်းတဲ့ဒီလိုပေါ်မှာငကိုတွေကဘလို့နှုတ်ထားတဲ့စိတ်နဲ့ဉာဏ်ကြီးမျိုးတွေနဲ့အခြေခံပေါ်နေတုံ့ပြန်လာလို့ကျွန်တော်တို့အဲ့လိုလည်းမြင်တယ်
ဟုတ်ကဲ့ဆရာဦးဒင်းနဲ့ဆွနေပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွနေဘွဲအတွက်ကိုပါဝင်ဆွနေဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းလေးလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ဒီမြန်မာပြည်ကဒီကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားလည်းဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဲဒီအစိုးရနမိတာတရားအပြင်မှာငင်းငင်းကြီးတွေဆန္ဒပြခြင်းကိုအင်အားသုံးဖန်တီးခြင်းတရားစွပ်စွာခြင်းကျင်းပဒီမိုဒီမိုဒီလူမိုဒီလူကိုဆုံးရမှုနဲ့မေးလက်ခံဖြစ်ပါသည်။နှစ်ထောင်ဆန္ဒရွေးကောက်ပွဲတွင်လူက NLD အစိုးရကိုဒီလိုစီလာနောက်မှပြင်ပေးလိုက်ပြီး NLD အစိုးရနဲ့မိသားစုကာလအတွင်းမှာအနာရှင်လမ်းကောင်းပေါ်ပြန်ရောက်နေသလိုခံရရပါတယ်။တရားဥပဒေအထက်မှာပြည်ရေးဝန်ကြီးဌာနကစတဲ့ကြားတာကြောင်းနေသလိုခံရရပါတယ်။ခဏကြာချင်းများကိုလည်းတရားဥပဒေအရလေးသားစွာဖြည့်ရှင်းတင်ပါတယ်လို့ကျွန်တော်သိကြသိနေလို့ပါခင်ဗျာ။
ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်ဒီထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအစိုးရအဖွဲ့အစည်းတွေလားစစ်တပ်အဖွဲ့အစည်းတွေအနာနာပိုင်းအဖွဲ့အစည်းအားလုံးကကျွန်တော်အနေနဲ့ကတော့ပြောရမယ်ဆိုရင်ကျွန်တော်တိုင်းလားပြည်သူလူအပေါ်မှာတော့ရိုးသားမှုမရှိဘူးလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ဘာဖြစ်လဲဆိုတော့နော်ငင်းညာရေးဆန္ဒပြတာကိုနော်တို့တွေကနော်မတရားဖန်ဆီးရမတရားရက်ဆက်တော့ရုံမှာပြီးတော့တို့ဟိုထောင်တွင်းချင်းကြတာလုံမဲ့ပုံစံမျိုးဖြစ်နေပါတယ်ခင်ဗျာဒါကြောင့်မို့ကျွန်တော်တိုင်းနာကောင်းတော်ဒီအနေနဲ့တော့ကျွန်တော်တို့တိုင်းနာဒီမျက်နှာကိုကြည့်ပြီးတော့ကျွန်တော်တိုင်းနာပြည်သူကာကွယ်တဲ့ကာကွယ်ရေးပစ္စည်းတွေအမြန်ဆုံးလိုအပ်ကြတယ်အမြန်ဆုံးဝယ်ထားဖို့လည်းလိုအပ်ပါတယ်ခင်ဗျာကျွန်တော်တိုင်းနာကောင်းတော်တွေကတော့အများသားပြည်ကျွန်တော်တည်ရတာတော့မြို့မှာတော့တိုက်ကြီးတာကြီးနဲ့တော့ဆောက်တော့တားနေကြရလူရှိပါတယ်အဲ့ဒါအများကြီးမားနေပါတယ်ဗျာကျွန်တော်အနေနဲ့ကတော့တိုင်းနာပြည်သူတွေကိုကာကွယ်တဲ့ကာကွယ်ရေးပစ္စည်းတွေအမြန်ဆုံးယူထားလောက်တာကိုလွတ်ပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီးလည်မှုဆွေးနွေးရကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီအမေရိကန်ပြည်ထောင်စုကနောက်တူလည်းရှိနေပါတယ်လေလိုင်းပေါ်မှာကိုအက်ကဘာဖြစ်ပါတယ်ကိုအက်ကဘာလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီကိစ္စဟိုပြည်သူတွေရနေပြီးတော့ចောင်းသားတွေရနေပြီးတော့ငင်းငန်းဆိုတာနဲ့ဆန္ဒပြနေတဲ့ကိစ္စဒီအာဏာပိုင်တွေရောကျွန်တော်ပြောချင်တာစစ်တပ်ရောအာဏာပိုင်ရောပြည်ထောင်ရေးမှာပါတာဝန်ရှိတယ်အာဏာပိုင်ဆိုတာဟိုတနည်းအားကိုစောထေးရဟိုပြောသွားဆိုလို့ပေါ့ဗျာဟိုဝိုင်းကြေးဒုက္ခရောက်တဲ့ဇာပါအမှုဖွင့်မှာသူတို့နောက်ကနေပြီးတော့တက်တွေပါခေါ်ပေးမယ်ဝေကြီးထောက်ဟိုအထောက်ကူပေးပြီးတော့အကုန်လုံးအဆင်ပြေအောင်လုပ်ပေးမယ်လိုက်တဲ့တည်နာနာသူတို့ဒုက္ခရောက်နေတဲ့ဟိုတက်တွေကဇာပြီးရင်းနေဖက်ဆိုတဲ့ energy ဘာလုပ်ပေးနေလဲဘာမှလုပ်မပေးနိုင်တဲ့ကိစ္စဥစ္စာတွေကငါတို့လုပ်ပေးပါမယ်ကငါတို့လုပ်ပေးသူတို့ကအနောက်ကလိုက်ဖာတယ်အရှေ့ကောင်တွေကကျင်းထူးတယ်အနောက်ကနေပြီးတော့သူတို့ကလိုက်ထားပေးတယ်ကိုချိန်နေရအဲ့လိုစိုးနေတယ်ခလေးလေးကိုအဲ့လိုထောင်ထဲမတရားထက်သူတို့ဘဝတွေကိုပြင်အောင်အဲ့စစ်အစိုးရကောက်နေတာသူတို့အရင်မယူနိုင်စရွေးရတော့သူတို့ဘာမှလုပ်ပြီးလို့မရဘူးကို
ဟုတ်ကဲ့ပါခင်ဗျာကျေကိုအက်ကဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တွေပေးထားတယ်လည်းရှိနေပါသေးတယ်တချို့စာတွေတော့စုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီထွန်းထွန်းဝင်းဆိုတဲ့အကောင့်ကဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ရှိတာအခြေခံလူခွေဖြစ်ပါတယ်တဲ့ဆန္ဒပြသူတွေကတရားဝင်ဆန္ဒပြခွင့်မတောင်းရခြင်းအကြောင်းကနှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့တရားဝင်ဆန္ဒပြခွင့်တောင်းတော်လဲပဲခွင့်ပြုချက်ပေးမပေးကမသေးကြလို့ပါတဲ့နောက်တစ်ချက်ကတော့ကျင့်ဝတ်ပိုင်းဆိုင်ရာတရားဥပဒေပိုင်းဆိုင်ရာဖျို့ဖျဲဖြစ်နေတဲ့ပြည်ထောင်စုလိုမျိုးစစ်ဖက်ဆိုင်ရာအဖွဲ့အစည်းတွေကိုအရာသွေးပြီးတော့အရေးတယူဆက်ဆံစရာအကြောင်းမရှိလို့မိမိတို့ရဲ့သဘောအလျောက်ဆန္ဒပြခြင်းဖြစ်နိုင်ပါတယ်တဲ့ကျွန်တော်လေ့လာမိသလောက်ကတော့ခွင့်ပြုချက်မပေးတဲ့အာဏာပိုင်တွေမှာတာဝန်ရှိပါတယ်လို့ရေးထားပါတယ်။နောက်ကိုထားတင်ကိုကိုဆိုတဲ့အကောင့်ကတော့ခွင့်ပြုချက်မရတာမဟုတ်ပါဘူး။မပေးတာပါ။မပေးဘဲနဲ့လည်းလှုပ်ချင်လှုပ်ပါစေ။တကယ်လို့လှုပ်လိုက်တယ်ဆိုရင်ငါတို့အကွက်ထွဲဝင်လာပြီပေါ့ဆိုတဲ့ယူရချက်နဲ့လှုပ်တာပါတဲ့။မေကျော်စိုးညွန့်ဆိုတဲ့အကောင့်ကတော့ပြည်သူတွေအတွက်ဆန္ဒပြခွင့်ကပေးကိုပေးရမှာပါတဲ့။ငြိမ်းချမ်းရေးအတွက်ဆိုတာကတော့ပို့ကိုပေးတင်ပါတယ်တဲ့။ကျမတို့ပြည်သူတွေနိုင်ငံအရေးကိုစိတ်ဝင်တစားနဲ့လှုပ်ရှားမှုတိုင်းကိုအစိုးရကအားပေးရမှာပါ။စီကံတကြဖြစ်ဖို့ကတော့အစိုးရကထိန်းချုပ်တတ်ဖို့လိုပါတယ်ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီ Facebook မှတ်ချက်တွေမှာတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေ စူဝေးဝင်းတွေဟိုအခြေခံတွေဟိုဒီပိတ်ပင်တဲ့လောက်ရဖြစ်နေသဘောမချတဲ့အမြင်တွေကိုတွေ့ရပါတယ်ဆိုတော့အခုဖြစ်ရတဲ့ဒီတဲ့ပုံပြီးချေချေပြည့်ပြည့်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့ဒီတရားဥပဒေစိုးမိုးရေးမှာတာဝန်ရှိတဲ့သူတွေအပေါ်မှာအများပြည်သူရဲ့ဒီယုံကြည်မှုတွေအပေါ်မှာများထိခိုက်မှုရှိလာနိုင်လားဆိုတော့ကျွန်တော်တို့စဉ်းစားစရာလိုမယ်ထင်ပါတယ်ကျွန်တော်ဒီနေ့မှာဆရာဦးသိန်းသန်းဦးအမြင်ကိုမေးချင်ပါတယ်ဆက်စွာဟိုကျွန်တော်တို့ဒီဆွေးနွေးသူတယောက်ကဆိုရင်လည်းပြောတော်တာဒီအရသာဆိုးကဒီ NLD ဆိုးကဆိုရင်ဘာလုပ်နေသလဲဆိုပြီးအားမလို့အားမရတဲ့နေလည်းရှိတယ်ဆိုတော့အခုကျွန်တော်ဒီဖြစ်ရကိုပဲကြည့်မယ်ဆိုရင်ဒီတရားဥပဒေစိုးမိုးရေးပိုင်းတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့လူတွေအပိုင်းမှာဖြစ်ဖြစ်ဒီနောက်ဆုံးပြောမယ်ဆိုရင်ဒီအရသာအစိုးရအပေါ်မှာရောယုံကြည်မှုတွေဘလောက်ထိဟိုထိခိုက်နိုင်လားဆရာကြီးရှိမလဲဆရာ
အခုခေတ်ကတော့ရဒီမှာဖြစ်တဲ့ပုံလို့ကြည့်လိုက်လို့ဒီဒီမှာဟိုညဝူးဖြစ်စဉ်ဖြစ်ခဲ့တဲ့ဒီစာရင်းအဲ့ဒီနေမှာပဲဖြစ်တဲ့ဒီကမာဒီလိုဟာကိစ္စဖြစ်တဲ့ဖြစ်ရတယ်ပေါ့ဗျာဘယ်လိုခံကြည့်ရှင်းမလဲတကယ်တော့ကျွန်တော်တို့ဒီဖွဲ့စည်းရေးဆိုင်ရာဒါဒီခုတကယ်ကြွေးနေကြရတော့ဒီအိမ်ကြီးကနားလည်းဟုတ်ပါပေါ့ဗျာဟိုဒါပေမဲ့ဓာတ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းရေးဆိုင်ရာပုံမှန်50ကျေးရကမရကနိုင်ငံရေးထုတ်ထုတ်ကိုကိုဖြစ်တယ်တရားစစ်မှုကာကြီးရဝန်ထမ်းဆိုပြီးရဲ့ဒီချက်ဒီအကြီးကျယ်ဖြစ်တဲ့အတွက်ဒီကတော့အခုဒါတိုင်းလည်းကျွန်တော်ဆိုရမှာပေါ့။ဒါနဲ့ကာကွယ်ရေးကြီးကလည်းပြောပြီးဒီကျွန်တော်တို့ဒီဌာနတွေကိုပုံလုံးကလည်းအကုန်ပေါ့ဗျာ။တပ်မတော်စာကလည်းတပ်မတော်ရဲ့ရာသာသူရဲ့အောက်မှာဥပဒေအောက်မှာရှိရတာလို့ပြန်ထားတာပဲ။ဆိုအဲ့ဒီအချက်ကြီးကရာသာသူရမှာတော့ဝိုက်ပြီးတော့တာဝန်ရှိတယ်။ကြံကြိုမှုဒူးတွေဒီလိုကျွန်တော်ခင်တယ်။နောက်ဒီဖြစ်ဖြစ်ဒီရဲ့ဖြစ်နေတော့မှာတမဆီကမှာဆန်းစားနေရတဲ့မတူလားဗျအနှံ့တဲ့တစ်ခုကတော့ဒီလိုဖြစ်ဖြစ်ဒီရဲ့ရေကောက်ပွဲကြီးလာလို့ဒီစနားပြရတဲ့လူတွေဒီလူတွေဆောင်မှုတွေကိုခီးရစ်တဲ့အတန်းဖက်တာတွေပေါ်ပေါ်လာလို့အဲ့လိုပေါ်ပေါ်လာခဲ့လို့ရှိရင်ဒီလူကအပြည့်အဝမတည်မနှက်ဖြစ်လာတယ်ဆိုပြီးတော့နော်အပြည့်အဝကိုကြည့်နေတာပဲအခုလည်းဒါဘယ်လိုပဲကြည့်ကြည့်လိုက်တာပဲလေအဲ့တော့အဲ့ဒီဟာတွေဒီလိုကျွန်တော်တို့ငင်းငယ်စွာသူဝင်စီတန်းနဲ့လည်းစနားပြရတာလေသဘောထားကိုပေါ်လာတဲ့အပေါ်မှာတန်းရဲ့ဆက်ဖြစ်နေချင်တဲ့အချာပြုတ်ရထားပြည့်တဲ့ဟာအမျိုးသားမျိုးအဖွဲ့ကိုပြောရအောင်အတူတူအောင်မဟုတ်တယ်လို့ကျွန်တော်ယူဆယူဆပွဲရာဖြစ်နေချင်တယ်ဆိုတော့ဒါမျိုးကလည်းဖြစ်တယ်
โอเคเสี่ยอูเตียนเจียงเจซูပါဆိုတော့ကိုတက်ဆူဝင်သဘောထားခင်ဗျာကျွန်တော်တို့အခုဒီဖြစ်ဖြစ်တစ်ခုပဲဟိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးအပိုင်းဒီတရားဥပဒေစိုးမိုးရေးမှာတာဝန်ရှိတဲ့ရဲတပ်ဖွဲ့လိုမျိုးလုံခြုံရေးတာဝန်ရှိတဲ့သူတွေနောက်ဒီအစိုးရအပေါ်ဟိုယုံကြည်အားထားမှုတွေထိခိုက်နိုင်မှုတွေဘယ်လောက်ထိရှိလာနိုင်လဲခင်ဗျာ
ကျောပါလေကျွန်တော်ဒီကနေ့မနေ့ဆိုလို့ရှိရင်ဒီအနေဒီရုံးစင်မှာဒီဆန္ဒလာပြရတဲ့ဒီကျွန်တော်ဒီခင်ရရဒီဒီရောဒီရောရောရောရောရောလေဒီကနေ့ပြန်သွားတဲ့ပုံအကျန်ဟိုအကျန်ဖတ်တော့မကြိုက်တော့မပေါဘူးလို့တော့ဒါပေမဲ့ဆိုင်တဲ့ပုံစံကတော့ဒီလိုကျူဟိုအရင်ကိုရတော့ပြူးလာလို့ကျွန်တော်ပြောရမှာပေါ့ဒီဟိုဒီကဆိုးလက်ထက်မှာဒီဘလူးပဲဆန္ဒထုတ်ဖို့ထုတ်ဖို့ဖြစ်တဲ့ထောက်ခံပွဲနဲ့အစိုးရထောက်ခံပွဲကပြရလွယ်လို့ရှိရင်အဲ့တော့မမသာထောက်ခံပွဲဒီအားလွယ်လို့ရှိရင်ကဲနဲ့ဒီပြည်သူလူချမ်းမှုတွေကိုဘယ်တော့မှပတ်သက်မရဘူးအနေနဲ့နောက်ဆက်ခံရတယ်အနေနဲ့ပြည်တွင်ခံရတယ်ဆိုတာမျိုးဖြစ်နေရတော့ဒါတော့လည်းဆိုးရအနေနဲ့ကျွန်တော်တို့ဒီတော့ဒီကနေ့မလို့လို့ရဖြစ်နေတယ်ဟိုအဲ့အမျိုးကကျွန်တော်တို့မပြောထားနိုင်ဘူးဒီမှုပြီးတော့ဖိရင်းနဲ့မလို့ထားနိုင်ဘူးတော့ပို့ပြီးတော့ဖြတ်နေတယ်တော့ဒီက energy ဆိုးလက်ထက်မှာကျွန်တော်တို့ဒီဖြစ်နေတဲ့ဒီဘာဖြစ်နေမှုလဲဒီကကြတော့ဒီတရင်းသမားတွေကိုကျွန်တော်ဖမ်းတာရဲဘက်ဖွဲ့စည်းရတက်ကြလို့ကြားနေဖမ်းနေကြတာအရင်ဆိုတဲ့ဆိုလို့ရှိရင်လည်းပြည်ပြရတယ်နောက်ပြီးတော့မဆက်ဖက်ကြောက်ကကြည့်တော့ဟာမျိုးနဲ့ဆိုတော့တော့ကျွန်တော်တို့ဒီပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖို့လုပ်ဖို့ကအွန်လိုင်းမှာလည်းကြိုးလို့ပြရအောင်အဲ့လိုပဲအပြစ်ဆော်ပြောတဲ့ခါကြလို့ရှိရင်လည်းတာဝန်ထပ်ဖမ်းနေတဲ့ခါကြတော့ကျွန်တော်တို့ရဲ့ဒီလှုပ်ရှားဝင်နေရပါလေပေါ့အဲ့တော့ပြီးတော့ဒီအောက်ခြေမှာပါနေတဲ့ဟာတွေနေတဲ့ဟာလို့ဒီပြည်သူတွေရဲ့ထောက်ပြမယ်ဆိုလို့ရှိရင်တော့ဘယ်လိုဒီသားနဲ့ကျွန်တော်တို့ထောက်ပြပါလဲဒီလိုသူရလို့မယ်ဆိုလို့ရှိရင်ဘယ်လိုမျိုးပြည်သူရဲ့အတိုင်းကိုနားထောင်ဖို့ကြိုးစားထားရလဲဘယ်လိုမျိုးလုပ်ဖို့အတွက်ဒီဖိမတ်ဒက်တွေစားရပြောလို့ရတယ်ဒါတော့မသိရဘူးအဲ့ဒါကြောင့် online မှာတည်ရလို့ရှိရင်လည်းကျွန်တော်ပြည်သူဖတ်ကြရတယ်ပြီးတော့ကျွန်တော်တို့လက်မဆော်ပြီးဆန္ဒပြလို့ရှိရင်လည်းဖတ်ကြရတယ်ဟုတ်ကဲ့
ကျွန်တ
ော်တို့ပြည်သူရဲ့ပါဝင်ခွင့်ပေါ့တော့တော်စားခုကြီးကိုယ်တိုင်လည်းပြောထားတယ်ငယ်ငယ်လေးမှလူတွေတွေကပါဝင်တည်ကြတာပြည်သူရဲ့အတိုင်းကိုမသာကြိုးပြီးကြပါဆိုရတာကြီးကမပြောတာတကူဖြစ်တယ်အောက်ထိပ်မှာဖြစ်နေတာတကူဖြစ်တယ
်ဟုတ်ကဲ့ဒ
ါကြီးကအဖိုးရကိုကျောက်ကောင်းတယ်ဘောဆူရပူရသားကြီးကအပေါ်ကတူအောက်ကတူဖြစ်နေဆိုတော့ပြနေတယ်လို့ပဲကျွန်တော်ပြောပြချင်ပါတယ်
โอเคကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုရိုင်းပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်တူကတော့ဒီကျွန်တော်ပြည်မျိုးကကိုတင်ထင်းဝင်းမှာကိုတင်ထင်းဝင်းရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကအခုပြသွားတဲ့ဒိဋ္ဌာကကျွန်တော်တို့ငိမ့်စုစီနဲ့ဟိုတားတယ်လို့ကျွန်တော်မမြင်ဘူးလေဥပမာ48နာရီအတွင်းမှာတင်ရမယ်မတင်လို့ဆိုတော့ထုတ်ပြန်ချက်တွေကကျွန်တော်တို့အယုံကြည်မရှိဘူးပြဘာလို့လဲဆိုတော့ငိမ့်စုစီနဲ့ဆိုရင်ဗျာအရင်ရင်တော့လောက်ခဲ့တာတွေရှိတယ်ငိမ့်စုစီနဲ့ဆိုရင်ဒီသူတို့လက်ရှိဒီငင်းရဲစွာဟို ဒီညဉ့်ညဉ့်ကြီးကိုကျိုးစိုးထောက်ခံတဲ့အနေနဲ့ညဉ့်ညဉ့်ကြီးတောင်းဆိုတဲ့ကနာထုတ်ပေါ်တဲ့နေရာမှာငိမ့်စုစီနဲ့ညှိရဆိုရင်ပြီးရင်တရားစွဲလိုက်တာဒါပြီးသွားပြီလက်တလော့တားရဆိုတာကိုငိမ့်ညာရေးကိုမလိုလားသူတွေကနေပြီးတော့တားတယ်လို့ပဲကျွန်တော်တို့ကမြင်တယ်လေငိမ့်စုစီနဲ့သာစွဲမယ်ဆိုရင်တော့ပြီးမှစွဲလိုက်ပေါ့ဗျာစွဲရမယ်ဆက်ဆက်ပဲဟုတ်လားလမ်းမှာပြတ်တားတယ်ဆိုတာကိုငိမ့်ညာရေးကိုမလိုလားတဲ့လူတွေကတားတယ်လို့ကျွန်တော်တို့မြင်တယ်လေ
ဟုတ်ကဲ့ပါခင်ဗျာကိုတင်သေးဝင်ဆွေးနွေးတာကျေးဇူးတင်ပါတယ်ဟိုကျွန်တော်တို့ဒီအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတယ်နောက်မေးခွန်းတစ်ခုလည်းပေးထားတယ်ဥလာထွန်းပေးစာတစ်ခုရှိနေပါသေးတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗျာ
တရားဥပဒေအခြေခံမူအရဥပဒေမှာအတိအကျဖော်ပြပြဋ္ဌာန်းချက်တွေမှာအပပြည့်စွက်တာပေပြတ်တာလုံးဝလုပ်လို့မရတဲ့အချက်ရှိပါတယ်ခွင့်ပြုချက်ရယူရမယ်လို့ပြဋ္ဌာန်းမထားရင်ခွင့်ပြုချက်မရဘဲဆိုတဲ့အချက်ကိုပြည့်စွက်လို့မရပါဘူးငိမ့်စုစီဥပဒေကခွင့်ပြုချက်ပေးနိုင်တဲ့အာဏာကိုပေးထားခြင်းမရှိဘဲတော်ပြောတောင်ပြောကြားကောင်းတဲ့စကားလုံးတွေနဲ့အကြောင်းပြပြီးငိမ့်စုစီဥပဒေအရဖမ်းဆီးလို့မရပါဘူးအခြေခံဥပဒေကပေးအပ်ခွင့်ပြုထားချက်ကိုအကြောင်းကြားရမယ်လို့ပြဋ္ဌာန်းထားတဲ့အတိုင်းလိုက်နာပြီးရင်ဥပဒေအရလိုအပ်ချက်ပြည့်စုံပါတယ်ဥပဒေကကန့်သက်ထားချက်တွေကိုလိုက်နာရင်ဒီဥပဒေအရပြည့်စုံပါပြီအခြေခံဥပဒေကပေးထားတဲ့အခွင့်အရေးကိုသက်ဆိုင်ရာဥပဒေအရကျင့်သုံးခြင်းကိုရင်တင်းရဲကလမ်းမပိတ်အောင်ထိမ့်သိမ်းရှင်းလင်းပေးရန်တာဝန်ရှိပြီးလုံခြုံရေးရဲတွေကလည်းဆန္ဒပြသူတွေဖြစ်စေအခြားသူများကဖြစ်စေလုံခြုံရေးပြက်ပြားမှုမဖြစ်စေရန်ကာကွယ်ထိမ့်သိမ်းပေးရန်တာဝန်ရှိတယ်လို့ယူဆပါတယ်ဥပဒေပြဋ္ဌာန်းချက်တရက်ကိုအငင်းပွားစီရာဖြစ်ရင်ဥပဒေကိုအဓိပ္ပာယ်ဖွင့်ဆိုဖို့ဆုံးဖြတ်ချက်ချဖို့အတွက်တရားရုံးကဥပဒေနဲ့အညီစီရင်ဆုံးဖြတ်ရတာပါတရားရုံးကစီရင်နေတဲ့အမှုမှာရုံးရှိမှတက်တည်တူကဘယ်လိုထွက်ဆိုနိုင်တယ်စောင့်ကြည့်ပါဘယ်လိုထွက်ဆိုပါလိမ့်မယ်ပြောဆိုခြင်းဟာတရားရုံးကိုမတည်မဲ့မြင်ပြုရာရောက်တယ်လို့မဆိုနိုင်ရင်တော့တရားစီရင်ရေးကိုဆွတ်ဖက်ရာရောက်တဲ့သဘောဖြစ်လို့တရားဥပဒေစိုးမိုးရေးကိုပြည့်ရည်ပြုသလိုလွတ်လပ်စွာတရားစီရင်ရေးကိုမျက်ွယ်ပြုရာရောက်မရောက်မေးကျင်ပါတယ်ဖြေချပေးပါ
ဟုတ်ကဲ့ဒါကတော့ဒီတကုံမျိုးသစ်ကဥလာထွန်းရဲ့ပေးစာပါသူကတော့ဥပဒေကိုလိုသလိုအတိတ်ပဲဖွင့်လို့မရနိုင်ဘူးဆိုတာကိုထောက်ပြပါတယ်နောက်မေးခွန်းဖြစ်နေရတော့ဒီတရားခွင့်မရောက်သေးခင်ကြိုပြီးဆုံးဖြတ်ပြောဆိုနေတဲ့ကိစ္စတွေအထူးသဖြင့်ဒီအာဏာပိုင်ပုဂ္ဂိုလ်တွေဘက်ကမကြာခဏပြောကြားဆိုရတဲ့ကိစ္စတွေကဒီတရားရုံးကဆုံးဖြတ်မပေးရသေးခင်မှာလမ်းကြောင်းပေးတယ်လို့ဖြစ်နေတာကိုဟိုမေးခွန်းထုတ်ထားတယ်လို့ကျွန်တော်နားလဲပါဒါနဲ့ပတ်သက်လို့ဆရာဦးသိန်းသန်းဦးကိုပဲမေးချင်ပါတယ်ဆိုတော့ဒီလိုကိစ္စတွေရောဒီဟိုဥလာထွန်းမေးခွန်းထုတ်ထားတယ်လို့ပြောလေတရားဥပဒေစိုးမိုးရေးကိုမျက်ကွယ်ပြုရရောက်တဲ့အခြေအနေမျိုးတွေဖြစ်နေပြီလားဆရာဦးသိန်းသန်းဦး
မချက်ပါဗျာဒီကျောင်းဆရာကြီးလာတယ်လို့ဆိုတော့ကျွန်တော်ကချက်ကတော့ကျွန်တော်စကြောတော့မှလေဒီမျိုးစုတီမှာခုကြည့်ရတယ်ဆိုတော့မပါဘူးရအဲ့တော့ခုကြည့်ရမတောင်းလို့ဒီအပြည့်အစုံကအကြောင်းကြားခဲ့တာရှိတယ်လို့ခိုင်မာပေါ့ဗျာတင်းနဲ့ပို့စီတယ်လို့သိရတယ်အဲ့တော့အကြောင်းကြားတာအကြောင်းကြားတာဗျာအကြောင်းကြားတာခုနကကိုတင်ကြီးဝေးကြည့်လို့ပါပဲဘင်းတော်ကြီးရဲ့ရန်သူတွေကဒါဆရာမကြီးဒီကမ်းမောင်းနေတဲ့ကြီးကဒီလိုကြီးအပြည့်ကြည့်ပြီးတော့ကြီးပွားဆုံးတာနေတဲ့ကြီးကသူဘုံဘိနာလေးကြောက်သွားမှာသူလူဒါဒီရင်းစစ်ကိုရပ်ဖို့တဲ့ဒီရင်းရင်းကြောင့်ကြတဲ့ဒီကိစ္စကအကြောင်းကြားကိုလုပ်တယ်တဲ့အဖြစ်အဒီကစစ်ကဆိုင်ကြဆုံးပြည်ကြီးပြည်ကြီးလို့ကျွန်တော်တို့သဘောလိုက်ကြတာကျွန်တော်မှာတရားရုံးမှာပြင်းနေတဲ့ဒီဥပဒေတွေရှိတယ်တရားရုံးမှာအပြီးသတ်ကြားနာခြင်းမပြုရဘူးလေနဲ့ဘယ်မှချဘူးလေနဲ့ဆင်းရဲစီစီနေတဲ့အခုမှာအဲဒီတရားချင်းနှံလာတဲ့ဘယ်သူတွေကဘယ်လိုသာပြောပါလိမ့်မယ်အခုထွက်တာတဲ့အဖြူတွေကမဟုတ်ပါဘူးအဲ့ဒီလေကြောင့်နာပြတာပြီးမယ်ဆိုတာဟာဒီချက်မှန်စွာတရားစီရင်ပြလိုက်တာပဲအဲ့ဒါဒီမကားလည်းနဲ့ကွန်ပျက်မောက်ပုတ်ပေါ်တရားရင်းမျိုးမကြည့်သေးရင်ပြတာကြားတယ်လို့လည်းကျွန်တော်စစ်နေတယောက်နဲ့ဖြေကျင်ပါလေကျောက်လာကျင်းနေကုန်
โอเคကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေပေးထားတဲ့မှတ်ချက်တချို့ကြာနေပါသေးတယ်မဆုမွန်ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကြော်စမ်းမွန်းဆိုတဲ့အကောင်ကစစ်ကိုမလိုလားတာကတော့နိုင်ငံသားတိုင်းမှာပဲမလိုလားအကြောင်းကိုလည်းဒီထက်မကအင်အားများစွာနဲ့ဆန္ဒဖော်ထုတ်သင့်ပါတယ်စစ်ဘေးတည်ဒေသကလူတွေဆိုရင်စားဝတ်နေရေးပညာရေးကျန်းမာရေးစီးပွားရေးအကုန်ဆိုးဆိုးဝါးဝါးထိခိုက်သွားပါပြီအဲ့ဒီအပူကတိုင်းပြည်ရဲ့စီးပွားရေးရောတိုင်းပြည်ရဲ့ပုံရိပ်ကိုပါထိခိုက်နေတာလက်တွေ့ပါလမ်းပိတ်မှာဆိုလို့ဆန္ဒထုတ်ဖော်ခွင့်မပြုတာကတိုင်းပြည်လက်ပိတ်အောင်လို့မတိုးတက်အောင်ခွင့်ပြုထားသလိုဖြစ်နေပါတယ်မြမပြည်မတိုးတက်တာကလက်နက်ကင်ပြီးတော့မိုက်နေတဲ့လူတွေအားလုံးကြောင့်ပါတဲ့နောက်ဒီ ROE Shari ဆိုတဲ့အကောင့်ကတော့ဆန္ဒပြဖို့ခွင့်တောင်းနေရတာကိုကစိတ်တူစရာဆန္ဒပြဖို့တောင်ခွင့်တောင်းနေရတယ်ဆိုရင်ဘာဒီမိုကရေစီလဲလို့ပြောထားပါတယ်ဟိန်းထက်ဆိုတဲ့အကောင့်ကတော့အာဏာပိုင်တွေမှာတာဝန်မရှိပါဘူးဆန္ဒပြစုဝေးခဲ့ကြသူတွေမှာလည်းအပြစ်မရှိပါဘူးအပြစ်ရှိနေတာကတော့အပြစ်ဝမရသေးတဲ့ဒီမိုကရေစီနဲ့2008အခြေခံဥပဒေရဲ့တက်ရောက်မှုလို့ပဲပြောပြရစေလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီ Facebook matchup တွေထဲမှာတော့ဒီငိမ့်စုစီဥပဒေနဲ့ပတ်သက်လို့မချိနဲ့တာတွေတွေ့ရပါတယ်နောက်တစ်ခုကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုအပြစ်ဖို့တာတွေလည်းပါပါတယ်ဆိုတော့ဒီလက်ရှိငိမ့်စုစီဥပဒေကပဲဖြစ်ဖြစ်2008ဖွဲ့စည်းပုံကပဲဖြစ်ဖြစ်ပေါ့လေဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေပေါ့အကန့်အသတ်တွေဘလောက်ထိများရှိနေသလဲဆရာဦးသိန်းတန်းဦးခင်ဗျာ
မနက်ရော်ဒီလိုပြောပြီးလည်းကျဲတယ်အခန်းကျင်းကဒီပုံမှန်တော့90လေးမှာလူရက်စာစီဝေကိုစီကားလေအခုဒီကြရတယ်အခုဒီထားပြီးတာဒါအခုဒီထားပြီးတော့မှကျန်တဲ့ဒီရုပ်စုဦးတွေကတော့2023ကပြန်ပြီးတော့ရုပ်သိမ်းကိုဒီကားခဲ့တာပဲဒီလိုစိတ်အစိုးရကိုဒီဆက်ပြေဆန္ဒပြမယ်လူတွေပြည့်ပြည့်စုံစုံလို့ပြောနေကြစာစီဝေနဲ့စီကားနဲ့ဦးတွေကြားထမ်းခဲ့တာဖြစ်တယ်ဒီရတယ်နောက်ပိုင်းမှာဒီပြည့်ပြည့်စုံစုံလုပ်ရင်းနဲ့ဒီလူကြီးရဲ့တုံ့ပြန်မှုတွေသိင်္ခါလာတော့နိုင်ငံတကာသဘောထားကြီးကြောင်းလဲသွားအောင်လေအဲဒီဦးရာတော့ဒီအကြောင်းကြားပြီးလို့ရှိရင်ကျွန်တော်တို့ဆန္ဒပြမှုရှိပါတယ်သူပြည်ရှင်ဘယ်လိုလာဦးစသဖြင့်ပြည်ရင်ကြောင်းလဲလာတာတကယ်တော့အဲ့ဒီအခြေခံတိုင်းတိကျလိုက်နိုင်မယ်ဆိုရင်နိုင်ငံသားတွေကဘာဖြစ်လို့လဲဘယ်လိုလုပ်ကြည့်ရအခြေခံမှုအခြေခံဥပဒေကအခုကြီးဖြစ်နေတာအဲ့တော့နှစ်ခုအခြေခံဥပဒေမှာကတကယ်လို့ညပြထားတာအစီအစဉ်ကပဲနောက်တစ်ခါကျွန်တော်တို့ဒီရင်းစုစုမှာလည်းအကြမ်းကြပြီးကြလို့ရတယ်ရှိတယ်ဒီကစီပါရရတယ်အဲ့ဒီအခြေခံဒီအပေါ်မှာမှသူတို့ကန့်တတ်ချက်တွေကိုပြင်ဆင်ထားတာအများကြီးဒီရဲ့ကိုရှင်တရားနဲ့ဒီလူဒီကြမ်းကြီးအကျိုးအောင်မပြည့်စုံရဘူးတော့ဉာဏ်ဉာဏ်ကြီးတောင်းတာကတော့အများကြီးဒီအကျိုးစီးပွားကိုထိခိုက်စေတယ်ကိုရှင်တရားပြကြားကြတယ်လို့ဒုံကြီးကကအကြောင်းမရှိတဲ့အတွဲပြီးခါတဲ့အခုလက်ရှိအခြေအနေမှာတော့ရှိနေဒီပြီးခါတဲ့ဒီလူကြီးကစစ်တကနှမ်းတဲ့ဒီလူကြီးမမဆုံးပိတ်ဒီလိုကြီးမတင်တာတဲ့ဒီလိုကြီးဖြစ်တယ်ဆိုတာအခုဖြစ်ရတယ်ဝါခင်းနေဆရာကြီးပြည်ကြတယ်ဆိုတော့ပြောရမှာပ
ါပဲ။ Okay ဆိုတော့ကျွန်တော်ဒီအစီအစဉ်ဆုံးသက်ဖို့ဟိုမိနစ်30စက္ကန့်30လောက်တော့ကြာနေပါသေးတယ်။ကိုသက်ဆွေဝင်အတူချုံလေးပြောပြပါခင်ဗျာဒီတရားဥပဒေစုံမွေးတစ်ခုလုံးကိုလူလူကယုံကြည်ကိုးစားလာဖို့ဆိုရင်အရေးကြီးဆုံးအခုချိန်မှာဘာလုပ်ဖို့လိုမလဲခင်ဗျာ
။ဒီတရားစီရင်ရေးဘက်မှာကျွန်တော်ဒီကြည်ရေးဘက်ကိုကျွန်တော်တို့ဒီကြုံးနေကြတာပြည်လေးရဆိုးရွားမှာပေါ့ပေါ့ပြည်လေးရဆိုးရွားနေမဆိုင်ပါဘူးဆိုပြီးသွားပြီးကျွန်တော်ကြောင်းမလို့ပါလိမ့်မယ်ပြည်လေးကိုဆိုးရွားလောက်မှာထည့်လို့ရပါလိမ့်မယ်သံတရားရဲ့တိုက်ရိုက်ကိုပြန်ပေါ်မှာပြည်လေးရှိမှသာလေကျွန်တော်တို့ကအများကြီးကြောင်းလို့ရပါလိမ့်မယ်အဲ့ဒီလိုတိုင်းရင်းသားကြီးဆိုးရွားတွေအောက်မှာလေပြည်လေးတွေကိုကျွန်တော်ထားပြီးလို့ရပါလိမ့်မယ်ဒါမှသာလေကျွန်တော်တို့ဒီဒီရွေးကောက်ခံအစိုးရနေပြီးတော့
ဟုတ်ကဲ့
ဒီတရားဥပဒေကိုပြန်ဆိုးမှုတပိုင်းအောင်ကောင်းမှုကာကွယ်နိုင်မှာပါ
โอเคပြန်နိုင်ဆွေးနွေးပေးခဲ့တဲ့ကိုသက်ဆွေဝင်ရှင်းနေဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေစာရေးသားဆွေးနွေးရသူတွေနဲ့တော်တော်ရှင်းနေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုညာဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့မနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်အစီအစဉ်နေ့အဆုံးမသက်ခင်မှာတော့သတင်းချင်းချုပ်ကိုမတ်ဤတန်စင်တလှည့်ပြောပြပေးပါရှင်
Texas Fitness Center Fame မျိုးကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas Fitness တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲဆိုလိုက်ပါပြီ။တနက်နေ့ဝင်ပစ်တဲ့သူက Dimitrio Bakuchi ဖြစ်တယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောထားပြီးတော့တောက်ကြနေမနဲ့၈နာရီမထိုးခင်မှာဝင်ပစ်တာလို့ကျောင်းသူကျောင်းသားတွေကပြောပါရယ်။တနက်နေ့ဝင်ပစ်တဲ့သူလို့တန်တရားရှိထားသူရဲ့နေအိမ်ကားတစ်စီးနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့ Center Fame အထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေတာမှာတော့လက်လုံပလင်းဘုံတလုံးအပါအဝင်ဖောက်ခွဲရေးပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါရယ်2016 American သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့မှာသူ့ကိုထောင်ချောက်ဆင်ဖို့အတွက် American တရားရေးဌာနကတရှိုးတွေဆေးလွတ်ထားခဲ့တယ်ဆိုပြီးတော့သမ္မတ Donald Trump ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကမှန်ကျင်မှမှန်မယ်လို့သူ့ရဲ့ရှင်တွေကပြောနေပါတယ်။သမ္မတ Trump ကဒီလိုတရှိုးလုံးမှုမျိုးဘယ်တော့မှမဖြစ်ခဲ့တယ်လို့သူ့လက်ကျမှာအကွက်ကျစီစဉ်တာဖြစ်တယ်ဆိုပြီးတော့ Fox သတင်းတင်ဆက်သူ David Asman ရဲ့အပြောကိုကိုးကားပြီးတော့ Twitter စာမျက်နှာမှာ Trump ကရေးသားခဲ့ပါတယ်။ဤဝစီပွဲတွေအတွင်းအမေရိကန်တို့ကိုတိုက်ခိုက်ခဲ့သူတွေဖြစ်အထင်ကရရှိိုက်ဘာသာရေးခေါင်းဆောင်တွေဖြစ်တဲ့မော့ဒတာအယ်ဆာဒါဦးဆောင်တဲ့အဖွဲ့ကအီရတ်နိုင်ငံပါလီမန်ရွေးကောက်ပွဲမှာအမတ်နေရာအများဆုံးရသွားခဲ့ပါတယ်လို့အီရတ်ရွေးကောက်ပွဲကော်မရှင်ကဒီကနေ့စနေနေ့မှာပြောဆိုလိုက်ပါတယ်။အီရတ်ကွန်မြူနတီနဲ့မဟာမိတ်ဖွဲ့ထားတဲ့အယ်ဆာဒါရဲ့ Marching Toward Freedom Marching Toward Reform ညွန်မောင်းပါတီကအမတ်နေရာ54နေရာမှာအနိုင်ရလိုက်တာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုမအီတန်စင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖမ်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညအစပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညပိုင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ Flying Dometer 24/50/51နဲ့ Flying Lemeter 190ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.